Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ View American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ4ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမကတော့ဆုမြတ်မမရှင်ပြင်သစ်နိုင်ငံမှာလောင်စာကွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုအစိုးရကဆိုင်းငံ့ထားလိုက်ပါတယ်အမေရိကန်လွှတ်တော်အဆောက်အဦပြမခမ်းမဆောင်ကြီးမှထားရှိတဲ့သမ္မတဟောင်း George H.W. Bush ရဲ့ရုပ်အလောင်းကိုပြည်သူတွေတန်းစီကာရဝပြုနေကြပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ချိန်ညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်တွေမှာတော့ရခိုင်ပြည်နယ်မှာ Ranger Muslim တွေအပေါ်လူမျိုးတုံးအောင်လူခွင့်ရေးချိုးဖောက်ခဲ့ကြောင်း American ခြေစိုက်အဖွဲ့ကြီးတစ်ခုရဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတိတိကျကျအထောက်အထားတွေနဲ့ပြသဖို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။
အဲ့တော့သူတို့ဘက်က evidence based အထောက်အထားနဲ့ပြနိုင်မယ်။လုံလုံလောက်လောက်အထောက်အထားရှိတယ်ဆိုရင်ကျွန်တော်တို့ဒီ ICOE ကိုကျွန်တော်တို့ရှစ်စစ်ခိုင်းမှဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ခုနလို
နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမင်းသူပြောသွားတာပါ။သတင်းပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူ11 Media ကသတင်းသမားတွေအနေနဲ့သူတို့ရေးသားခဲ့တဲ့စောင်းမနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရကတောင်းဆိုထားတယ်လို့တောင်းမှန်မှာမဟုတ်တဲ့အကြောင်းမြန်မာနိုင်ငံကငွေကြေးဈေးကွက်မှာဒီကနေ့မြန်မာငွေတန်ဖိုးရုတ်တရက်မြင့်တက်လာတဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွေးမှာတော့ American နိုင်ငံရေးအကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညတိုက်ရိုက်လှိုင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
။ပြင်သစ်နိုင်ငံမှာလောင်စာကွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုအစိုးရကဆိုင်းငံ့ထားလိုက်ပါတယ်။အခွန်ကြီးမြင့်လာမှုကြောင့်ဒီဇယ်ဈေးတွေတက်ခဲ့ပြီးတော့နောက်ဆက်တွဲကုန်စည်နှုန်းတွေတက်နေတာမကျေနပ်လို့ပါရီမြို့တော်အပါအဝင်ပြည်သက်နိုင်ငံမြို့တွေမှာဆန္ဒပြပွဲတွေဖြစ်နေတာသတင်းသုံးပတ်ရှိနေပါပြီ2019ဇန်နဝါရီတရက်နေ့ကစပြီးတော့ကောက်ခံဖို့စီစဉ်ထားတဲ့လောင်စာကွန်တွေကို6လဆိုင်းထားမယ်လို့ဝန်ကြီးချုပ်အက်ဒ်ဖတ်ထရီလစ်ကဒီကနေ့ရုပ်မြင့်သံကြားပေါ်ကနေကြေညာခဲ့တာပါနိုင်ငံစည်းလုံးမှုပြက်ပြားရလောက်အောင်အန်ဒီရဲ့ကြုံနေတာကဘယ်အခွန်ကောက်ခံမှုမျိုးနဲ့မှမတန်ဘူးလို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ကဘာကြီးပူနွေးလာမှုကိုတိုက်ဖျက်နိုင်ဖို့ပြင်သစ်နိုင်ငံကစွမ်းအင်အတွက်မြေအောင်းလောင်စာအစားပြန်ပြည့်မြဲစွမ်းအင်တွေကိုအစားထိုးသုံးမဲ့အစီအစဉ်အရလောင်စာကွန်တွေတိုးကောက်မယ်လို့တမရအမန်နျူမက်ခရွန်ကပြီးခဲ့တဲ့လတုန်းကကြေညာခဲ့တာဖြစ်ပါတယ်။ကုန်စည်နှုန်းတွေတက်နေတာကိုမကျေနပ်တဲ့ပြည်သူတွေကပြင်သစ်ရန်ပောင်းတွေဝစ်ဆင်ရတဲ့စိမ့်ဝါရောင်ဝစ်စကုတ်အင်ဂျီတွေဝစ်ဆင်ပြီးတော့ပါရီမြို့တော်မှာနိုဝင်ဘာလလယ်ကစပြီးဆန္ဒပြခဲ့ကြတာပါစနေနေ့တုန်းကဆန္ဒပြပွဲမှာတော့မင်းမဲစရိုက်ဆန်သူတချို့ကအကြမ်းဖက်ဖျက်ဆီးခဲ့ကြလို့ရဲတွေကမျက်ရည်ယိုဘုံတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ရပါတယ်ဆန္ဒပြသူတချို့ကတမရမက်ခရွန်အစိုးရနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်
အစ်ဇော့ပင်လယ်ထဲမှာရှိတဲ့ယူကရိန်းစိုက်ကန်တွေစီကိုယူကရိန်းတင်မောတချို့စပြီးဝင်ရောက်ခွင့်ရုရှားတို့ကခွင့်ပြုလိုက်ပြီလို့ယူကရိန်းတို့ကပြောပါတယ်ဒီဖြစ်ဟာဒေတာရင်တင်းမာမှုတွေပြေလျော့ရတဲ့လက္ခဏာလည်းဖြစ်ပါတယ်ဘရာဘာဒီယန်နက်စ်နဲ့မာရီပိုစိတ်ကန်တွေကိုတစိမ့်တစ်ပိုင်းဖွင့်ပေးလိုက်ပြီဖြစ်တယ်လို့ယူကရိန်းစိတ်ကန်တွေကိုလည်းကတ်ရေလက်ကြားကနေတစဉ်တင်မောတွေဝင်ထွက်သွားလာနေပြီလို့ယူကရိန်းစော်ရေးဝန်ကြီးကဒီကနေ့ထုတ်ပြန်ချက်မှရေးထားပါတယ်စိတ်ကန်အလုံးလာမဲ့ရက်တွေအတွင်းအပြည့်အဝဖွင့်ပေးလိမ့်မယ်လို့လည်းမျိုးလင့်ထားကြောင်းဝန်ကြီးကပြောပါတယ်။ပင်လယ်နဲ့နဲ့ Age of Pinlay ကိုဆက်သွယ်ထားတဲ့ Kerch ရေလက်ကြားရဲ့ဖြတ်တန်းသွားတဲ့ Ukraine တင်မော်တွေကိုရုရှားတို့ကဟန်တာခဲ့တဲ့အပေါ် Ukraine တို့ကပြစ်တင်ပြောဆိုထားတာပါ။ Ukraine ပိုင် Crimea ဒေသကိုသိမ်းပိုက်ပြီးတဲ့နောက်အဲ့ဒီရေလက်ကြားကိုသူတို့ထိန်းချုပ်ထားတယ်ဆိုပြီးရုရှားတို့ကပြောဆိုထားတာပါ။ပြီးခဲ့တဲ့သတင်းဘက်က Crimea ဒေသအနေကရေလက်ကြားရဲ့ဝင်လာတဲ့ Ukraine ရေတပ်တင်မော3စီးကိုရုရှားနေဆောင်တပ်တို့ကပြစ်ခတ်ပြီးတင်မော်တွေနဲ့တင်မော်သားတွေကိုပါဖမ်းဆီးခဲ့တဲ့အတွက်နိုင်ငံခြားတင်မာမှုတွေတိုးလာတာပါ။အဲ့ဒီလိုစီးရဲရင်ဆိုင်တွေ့ခဲ့ပြီးတဲ့နောက်မှာပဲ Ukraine ကသူ့ရဲ့နေဆက်ဒေသတွေမှာညမထွက်ရအမိန်ထုတ်ပြန်လိုက်တယ်လို့သူ့ရဲ့တပ်ဖွဲ့တွေကလည်းတက်လန့်ထားခဲ့တာဖြစ်ပါတယ်
။တရုတ်သမ္မတရှီဂျင်ပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ G20 ထိပ်သီးစည်းဝေးပွဲအတွင်းဒီဇင်ဘာ1ရက်ကတီးခြားတွေ့ဆုံဆွေးနွေးမှုမှာနောက်ထပ်ကုန်သွယ်ခွင်တွေချမှတ်တာချက်ဆိုင်ထားဖို့သဘောတူခဲ့တယ်ဆိုတာကိုတရုတ်အစိုးရဘက်ကအတည်ပြုပါတယ်။နှစ်နိုင်ငံကြားတင်ပို့နေတဲ့ကုန်ပစ္စည်းတွေအပေါ်ရပ်ပေါင်း90ကုန်သွယ်ခွင်မကောက်ဖို့ခေါင်းဆောင်နှစ်ယောက်ဆွေးနွေးအပြီးသဘောတူခဲ့တယ်လို့အမေရိကန်အစိုးရဘက်ကပြောနေပေမဲ့ဒီကိစ္စကိုတရုတ်ဘက်ကဒီကနေ့မှအတည်ပြုပြောကြတာပါ။သမ္မတထရမ့်နဲ့သမ္မတရှီတို့ကြားသဘောတူခဲ့ကြတဲ့အတိုင်းနောက်ထပ်ကုန်သွယ်ခွင်တွေအားလုံးကိုဖယ်ရှားနိုင်ရေးနှစ်ဖက်လုံးအတွက်အပြန်အလှန်အကျိုးရှိစေရေးနဲ့ခိုင်မာတဲ့သဘောတူညီမှုရရှိရေးအတွက်နှစ်ဖက်သက်ဆိုင်သူတွေဆက်ပြီးဆွေးနွေးညှိနှိုင်းသွားရမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူဂန်ရှောင်းကဒီကနေ့ပြောကြားခဲ့တာပါ အမေရိကန်နဲ့နောက်ထပ်ဒေါ်လာ 1.2 ထရီလီယံဘူးကုန်သွယ်ဖို့အတွက်တရုတ်ကကမ်းလှမ်းခဲ့တယ်ဆိုတာဟုတ်သလားဆိုတဲ့သတင်းတောက်ရအမေကိုတော့ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာဖြေမသွားပါဘူး။အမေရိကန်ကုန်ပစ္စည်း 1 ထရီလီယံကျော်ဘူးဝယ်ယူဖို့အတွက်တရုတ်ကကတိပေးခဲ့တယ်လို့အိမ်ပြည်တော်စီးပွားရေးအကြံပေးလယ်ရီကူဒရိုကပြောကြားနေတာပါ။တရုတ်သမ္မတရှီဂျင်ပင်းနဲ့ပုဂ္ဂိုလ်ရေးအရာအင်မတန်ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့ပြီးတရုတ်နဲ့အမေရိကန်ကုန်သွယ်ရေးသဘောတူညီချက်အရအမေရိကန်လက်သမားတွေအနေနဲ့သူတို့ထွက်ကုန်တွေကိုတရုတ်ကိုပို့ပြီးရောင်းချနိုင်တော့မှာဖြစ်တယ်လို့သမ္မတထရမ့်ကလည်း Twitter ပေါ်မှာရေးသားခဲ့ပါတယ်။အမေရိကန်သမ္မတနဲ့တရုတ်သမ္မတတို့ဒီဇင်ဘာ1ရက်ကအာဂျင်တီးနားနိုင်ငံဘွယ်နိုဆဲရက်စ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
ဝါရှင်တန်မြို့တော်လွှတ်တော်အဆောက်အုံပင်မခမ်းမဆောင်ကြီးမှထားရှိတဲ့ကွယ်လွန်သူ40ဆယ်မြောက်အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့ကျွမ်းကျင်ရတဲ့ရုပ်အလောင်းကိုအများပြည်သူတွေနောက်ဆုံးအနေနဲ့လာရောက်ပြီးတော့တန်းစီကားရောပြုံနေပါတယ်။နိုင်ငံတော်စာပနာအခမ်းအနားဖြစ်တဲ့ Washington DC က National Cathedral မှာမကျင်းပခင်လွှတ်တော်အဆောက်အုံမှာအများပြည်သူလာရောက်ကားရောပြုံနိုင်အောင်အခုလိုခွင့်ပြုထားတာပါ။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော့ Melania Trump တို့လည်းသမ္မတ Bush ရဲ့ရုပ်အလောင်းကိုမနေ့ညကလာပြီးတော့ကားရောပြုခဲ့ကြပါတယ်။သမ္မတဘုရားရုပ်အလောင်းကိုအလေးမပြုခင်မှာသမ္မတထရမ့်လို့စနေမောင်းသမ္မတထရမ့်လို့စနေမောင်းတော်ကရုပ်ကလပ်ဘေးမှာ3မိနစ်ကြာအောင်ရပ်ပြီးတော့ကာရဝပြုခဲ့ကြတာပါပူထွန်းနေညနေပိုင်းမှာတော့သမ္မတဘုရားရုပ်ကလပ်ကို Texas ပြည်နယ် Houston မြို့ကိုပြန်လည်တည်ဆောင်းသွားမှာဖြစ်ပြီးကြာရာပြည်မှာတော့ Saints Martin ဘုရားကျောင်းမှာဟွပြုဆူတောင်းပွဲကျင်းပပြီးတော့ George H.W. Bush သမ္မတစာကြီးတိုင်းနဲ့ပြတိုက်ရှိရာ Texas A&M တက်ကတော်ဝင်းထဲမှာရှိတဲ့ကွယ်လွန်သူသမ္မတကတော့ Barbara နဲ့သမီး Robin တို့ကိုမြုံနှံထားရနေရမှာပဲကုသွင်းသင်းကြုံမှာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15453ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တောင်ကိုရီးယားနိုင်ငံကိုလာခဲ့မယ်ဆိုရင်တိတ်ကိုအတိတ်ပဲရှိတဲ့ခီးစဉ်ဖြစ်လိမ့်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါတယ်။နယူးဇီလန်နိုင်ငံဝယ်လင်တန်မြို့တော်မှာဝန်ကြီးချုပ်ဂျက်စင်ဒါအာဒင်နဲ့တွေ့ဆုံဆွေးနွေးပွဲပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတကအခုလိုပြောကြားခဲ့တာပါ။အခု2018ခုနှစ်ထဲမှာဒီကင်ဂျွန်အန်နဲ့မွန်ဂျေအင်းတို့၃ချိန်တွေ့ဆုံဆွေးနွေးခဲ့ပါတယ်။စက်တင်ဘာလတုန်းကပျုံယမ်းမြို့တော်ကိုတောင်ကိုရီးယားသမ္မတသွားခဲ့စဉ်ကမြောက်ကိုရီးယားခေါင်းဆောင်ကလည်းဆိုးမြို့တော်ကိုမကြခင်အနာဂတ်မှာလာပါမယ်လို့ကတိပေးခဲ့ပါတယ်။ကင်ဂျွန်အန်ဘာရော့ဘယ်တော့လာမယ်ဆိုတာအတိအကျမတတ်မှတ်ရသေးပေမဲ့ဘယ်အချိန်မဲလာလားနျူကလ িয়ার လက်နက်ဖြုတ်သိမ်းရေးလုပ်ငန်းတွေကိုအချိန်မြန်စီမှာဖြစ်တယ်လို့မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆက်ရေးတိုးတက်စေဖို့အထောက်အကူဖြစ်လိမ့်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ဆွတ်လွတ်ရေးတိတ်ပြီးတော့တိတိကျကျမရှိလာတဲ့သဘောတူစာချုပ်တစ်ခုကိုကင်ဂျွန်အန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ဂျူလာရုံကစင်ကာပူမှာတမိုင်းဝယ်တွေ့ဆုံစဉ်မှာလက်မှတ်ထိုးခဲ့ပါတယ်။ဒါပေမဲ့သဘောတူထားတဲ့အတိုင်းလက်နက်ဖြုတ်သိမ်းရေးမြောက်ကိုရီးယားကလက်တွေ့ထင်သာမြင်သာမလုပ်သေးတဲ့အတွက်နှစ်နိုင်ငံကြားအခြေအနေရှေ့ဆက်မတူဖြစ်နေပါတယ်။
ရိုဟင်ဂျာရေလို့ယူဆရတဲ့အမျိုးသားအယောက်20ပါတဲ့ဆက်လေတစည်းအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကိုဒီကနေ့ဆက်ရောက်လာတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေလို့ဆိုသူတွေဟာကူလာအီဒစ်မြို့ကိုရောက်လာပြီးသူတို့ကိုအစာအသောက်တွေပေးထားတယ်လို့အရှိအချေးပြည်နယ်ကတဘာဝဘေးဒဏ်လျှော့ချရေးအေဂျင်စီကပြောပါတယ်။မလေးရှားကိုသွားဖို့ကြိုးစားသူတွေဘလို့ကြောင့်အင်ဒိုနီးရှားကိုရောက်လာသလဲဆိုတာတည်တည်ကွယ်ကွယ်မသိရသေးဘူးလို့ဒေသခံအကြီးအကဲတယောက်ကပြောပါတယ်။လေပေါ်ပါလာသူအများစုကအသက်20ဝန်းကျင်အမျိုးသားတွေဖြစ်ကြပါတယ်။သူတို့ဆက်လေဟာမြန်မာနိုင်ငံဘက်ကထွက်လာတာလားဘင်္ဂလားဒေ့ရှ်ဘက်ကထွက်လာတာလားဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ရာသီဥတုကမ်းမွန်လာတာနဲ့အတူမြန်မာနိုင်ငံကဒုက္ခသည်စခန်းတွေကမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေဟာလူကုန်ကူးသူတွေကိုငွေပေးပြီးတော့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားနေကြတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံရှေ့ဘက်ပါပူဝါပြည်နယ်ကဝေးလံခေါင်တည်တဲ့နေရာမှာတရားဆောက်လို့ရဲ့အလုသမား31ယောက်ထံမင်းကိုခွဲထွေရေးသဘုံအဖွဲ့ကတပ်ဖြတ်သွားတယ်လို့အာဏာပိုင်တွေကပြောပါရယ်အသက်ခံရသူတွေဟာ Trans Papua လမ်းမကြီးကိုဆက်မဲ့တရားဆောက်နေကြသူတွေဖြစ်ပြီးတော့အခုတော့အဲ့ဒီဒေတာလုံခြုံတဲ့အချိန်အထိဆောက်လို့ရေးတွေကိုရပ်ဆိုင်းထားမယ်လို့အခြေခံစောက်အောင်ဆောင်ရဝန်ကြီးကပြောပါရယ်သူတို့ဟာအစိုးရပိုင်း PT Instaka Kaya ဆောက်လို့ရေးလုပ်ငန်းကအလုသမားတွေဖြစ်ပါရယ် ပပဝတိကြခွဲထွက်ရေးတောင်းဆိုဆန္ဒပြပွဲတစ်ခုကိုအလုသမားတွေဓာတ်ပုံရိုက်တာကိုသဘုံတွေတွေ့သွားပြီးတော့စိတ်ဆိုးဒေါသထွက်တက်ဖြတ်ခဲ့တာလို့ဒေသခံရဲအရာရှိတယောက်ကရုပ်သံသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။နှစ်ပေါင်း90ကြာဒီခွဲထွက်ရေးသဘုံထားမှုတွေအတွင်းမှာအခုတက်ဖြတ်မှုကအဆိုးဆုံးတိုက်ခိုက်မှုဖြစ်တယ်လို့ယူဆရပါတယ်
။တောင်ဆူဒန်နိုင်ငံမြောက်ပိုင်းဗင်ဂျူမြို့နားမှာအခုရက်ပိုင်းအတွင်းမိန်းကလေးငယ်နဲ့အမျိုးသမီးစုစုပေါင်း150ကျော်လောက်အဓမ္မကျင့်ခံရတာဒါမှမဟုတ်လိမ့်မိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ယူနီဖောင်းဝတ်ထားသူအတော်များများပါတဲ့လက်နက်ကိုင်တွေကကျူလွန်ခဲ့တာလို့ UNICEF အကြီးအကဲလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်နဲ့လူ့ဦးရေရမုံငွေအဖွဲ့ညွှန်ကြားရေးမှူးတို့၃ဦးတနင်္လာနေ့ကပူရဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မိန်းကလေးတွေနဲ့အမျိုးသမီးတွေအပေါ်တိုက်မှုကိုသက်ဆိုင်ရာအာဏာပိုင်တွေကလူသိရှင်ကြားအပြစ်တင်မှုနဲ့ကျူးလွန်ခဲ့သူတွေကိုအရေးယူဖို့သူတို့၃ယောက်ကတောင်းဆိုပါတယ်။ပင်တီယိုမြို့ကအစားအသောက်ဝယ်တဲ့နေရာကိုလမ်းလျှောက်သွားနေတဲ့အမျိုးသမီးမိန်းကလေးငယ်125ယောက်ကျော်လိမ့်မိုင်းဆိုင်ရာဓမ္မကျင့်ခံခဲ့ရတယ်လို့နေစီမချာဆရာဝန်များအဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပါတယ်။အမျိုးသမီးတို့ရဲ့အဝတ်အစားတွေ၊ပိုက်ဆံတွေ၊ဖဏတ်တွေရမကအစားအသောက်ခွဲရန်ရတဲ့လက်မှတ်တွေကိုပါတိုက်ခိုက်သူတွေယူသွားခဲ့တယ်လို့အဖွဲ့ကပြောပါတယ်။2018ခုနှစ်ပထမနှစ်ပတ်မှာတင်တောင်ဆူဒန်နိုင်ငံမှာလိမ့်မိုင်းအကြမ်းဖက်ခံရသူ2300လောက်ရှိခဲ့ပြီးတော့အကြမ်းဖက်ခံရသူအများစုကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်ကြတယ်လို့ကုလသမဂ္ဂရဲ့ကြေညာချက်မှာပြောထားပါတယ်။20ရာခိုင်နှုန်းကျော်ဟာလည်းကလေးငယ်တွေဖြစ်ပါတယ်။တကယ်တမ်းဒီအဖြစ်ကျူးလွန်ခံရသူတွေအများကြီးရှိနိုင်တယ်လို့လေကုလသမဂ္ဂကထောက်ပြထားပါတယ်
။ကမ္ဘာဘောလုံးလောကရဲ့အထင်ကရဆုတစ်ခုဖြစ်တဲ့ Ballon d'Or ရွှေဘောလုံးဆုကို Real Madrid အသင်းကဒီ Croatia ကစားသမား Luka Modric ရရှိသွားပါတယ်။2018ခုနှစ်အတွက် Ballon d'Or ဆုရရှိတဲ့အတွက်သူ့အနေနဲ့ဝမ်းသာဂုဏ်ယူတယ်လို့အသက်33နှစ်အရွယ် Modric ကပြောကြားခဲ့ပါတယ်။သူဟာဒီ Real Madrid အသင်းအတွက် Champions League ဖလား၄ချိန်ရရှိအောင်နဲ့2018 July နှုန်းကကမ္ဘာဖလားဘောလုံးပွဲမှာ Croatia အသင်းကို Final တက်တဲ့အထိထည့်အောင်လို့ဒီကမ်ပိန်းနိုင်ခဲ့သူတယောက်ဖြစ်ပါတယ်။သင်းလာနေညာတော့ကပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့ဆုပေးပွဲအခမ်းအနားမှာမော်ဒရစ်ဆုရသွားတဲ့အတွက်ဒီ10နှစ်ကျော်လီယိုနယ်မက်ဆီနဲ့ဒီခရစ်စတီယာနိုရော်နယ်ဒိုတို့ပဲတလဲစီဘယ်လန်ဒေါ်ဆုရနေတဲ့အခြေအနေကိုအဆုံးသတ်သွားစေပါတယ်။တင်းလာနေအခမ်းအနားမှာအမျိုးသမီးကစားသမားတွေအတွက်ပထမဆုံးအကြိမ်ပေးတဲ့ဒီဘယ်လန်ဒေါ်ဆုကိုတော့နော်ဝေးအသင်းကအေဒာဟဲဂါဘတ်ကရရှိသွားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့နန်းလောင်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးအောင်လူခွင့်ရေးချိုးဖောက်ခဲ့ကြောင်းအမေရိကန်ခြေစိုက်အဖွဲ့ကြီးနှစ်ခုရဲ့စွပ်စဲချက်တွေနဲ့ပတ်သက်ပြီးတိတိကျကျအထောက်အထားတွေနဲ့ပြသဖို့မြန်မာဆိုရကတုံ့ပြန်လိုက်ပါတယ်Washington DC မှာရှိတဲ့ Holocaust မှတ်တမ်းပြတိုင်းနဲ့ American နိုင်ငံရဲ့ဝန်ကြီးဌာနရဲ့တာဝန်ပေးချက်အရစုံစမ်းစစ်ဆေးခဲ့တဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG တို့ကမနေ့တုန်းကပဲတွေ့ရှိချက်တွေကိုပြောဆိုလိုက်ပြီးတဲ့နောက်မှာမြန်မာအစိုးရကတုံ့ပြန်လိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ
်ရွေးညားတွေအပေါ်လူအခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်ကြောင်း American အခြေစိုက် Holocaust မှတ်တမ်းပြတိုင်းနဲ့နိုင်ငံကဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG တို့ကပြောဆိုလိုက်ပြီးနောက်မှာပဲအထောက်အထားနဲ့တကွပြသဖို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်တာပါရွေးညားတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေဟာလူမျိုးတွေအဖြစ်သတ်မှတ်နိုင်လောက်တဲ့လက္ခဏာတွေတွေ့ရကြောင်းကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အချက်လက်ရှာဖွေရေးအဖွဲ့ FFM ကလည်းပြောဆိုထားမှုပါတယ်နိုင်ငံကရဲ့စုစွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့မြန်မာအစိုးရကတော့ဇူလိုင်လတည်းမှာပဲလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ICOE ကိုထပ်မံဖွဲ့စည်းထားပါတယ်။အခုနောက်ဆုံးအမေရိကန်အခြေစိုက်အဖွဲ့အစည်းတွေရဲ့ဆွဆွဲချက်နဲ့ပတ်သက်လို့လည်းအထောက်အထားပြသနိုင်မယ်ဆိုရင်စုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ်
။ကျွန်တော်တို့ဒါတက္ကမတစ်ဖက်ဖွဲ့စည်းရလူတွေနဲ့တွေ့တယ်။နောက်ကော့ကစားမှာရှိတဲ့လူတွေကြီးကနေဒီ information တွေ collect လုပ်ပြီးတော့ဒါ evidence based အထောက်အထားမဟုတ်ပါဘူး။ဒါ CSC ပြောတဲ့စကားကိုအခြေခံပြီးတော့သူတို့အစီအခံစာဆွဲထားတာပါအဲ့တော့ကျွန်တော်တို့ FFM report လည်းကျွန်တော်တို့လက်မခံပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကတော့တာဝန်ရှိတဲ့အတွက်ဒီ ICOE ကိုကျွန်တော်တို့ဒီ FFM report လည်းသူတို့ study လုပ်လို့ရအောင်ကျွန်တော်တို့ share လုပ်ထားပါတယ်အဲ့တော့ဒါကကျွန်တော်တို့ဘိုင်းကယက်တိချက်ပါအဲ့တော့သူတို့ဘက်က evidence based အထောက်အထားနဲ့ပြနိုင်မယ်လုံလုံလောက်လောက်အထောက်အထားရှိတယ်ဆိုရင်ကျွန်တော်တို့ဒီ ICOE ကိုကျွန်တော်တို့စစ်စစ်ခိုင်းမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ခုနလိုဖွဲ့စည်းတကူကနေထားပြီးတော့ပြောလိုက်အဲ့လိုပြောနေတဲ့ဟာအလို့ကိုကျွန်တော်တို့ကယုံကြည်လို့ခက်ပါတယ
်အခုလိုအမေရိကန်အဖွဲ့အစည်းတွေကအမေရိကန်အစိုးရကိုတွန်းအားပေးမှုတွေရှိလာတာကြောင့်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးမှာဘယ်လိုထိခိုက်မှုတွေရှိလာနိုင်ပါသလဲ မြန်မာနိုင်ငံကမဟာဗျူဟာနယ်လီလာရေးဌာနမူဝါဒရေးရာဒါရိုက်တာဖြစ်တဲ့ဦးအောင်သူငိမ့်ကတော့အခုလိုသုံးသပ်ပါရယ်အဲ
့တော့ဗာပဲကြည့်ကြည့်ဒါကမြန်မာပြည်ပေါ်တိုးလာနေတဲ့ကျွန်တော်ဖိအားတွေရဲ့တစ်စိတ်တစ်ပိုင်းလို့ပြောလို့ရမှာကျွန်မဟိုချက်ချင်းတော့ပြည်လာတာတော့မဟုတ်ဘူးတစ်ချီးချင်းတစ်ချီးချင်းနဲ့တိုးလာပြီးတော့တစ်ချိန်ကျရင်ဟိုဖိအားအကောင့်ထဲအကြီးဖြစ်သွားတာဟာမျိုးနဲ့ဖြစ်တယ်ပေါ့ဆိုတော့အဲ့တော့ပြဿနာတစ်ခုကကျတော့မြန်မာပြည်မှာရင်းအကောင်မေလေလေလလဆုံးရမ်းလို့ဆိုတဲ့အချိန်လေးရတဲ့အခါကျတော့အခုလိုပဲပြင်ပလာနေပြီးတော့ဖိအားပေးတဲ့အကြံတွေဆက်ဖြစ်နေတယ်လို့ထင်ပါတယ်။အချို့ကတော့သူတို့ဒီလက်လက်ကဆုံးရမ်းစီစဉ်ရေးကော်မရှင်ဆိုပြီးတော့တခုဖွဲ့ထားပါတယ်။ဒီကော်မရှင်အပြင်ခံစားကဘာပဲထွက်လာထွက်လာပေါ့နော်။အချိန်မှရှင်လည်းအပြင်မှာလည်းဦးစီချဖို့အဖြစ်ရှိနေတဲ့လူရတအုပ်ကြီးကြီး။အဲ့ဒီအခါမှာတော့ကျွန်တော်ရှင်လည်းဒီချက်ကိုလေးမြင်လာမှုပေါ့။ဒီကံတမန်ကြီးကိစ္စတွေမှာပူပေါင်းထားမှုတွေပါရင်းနဲ့ပူလုံးတင်တယ်ဆိုတ
ာပြီးခဲ့တဲ့နှစ်တည်းရခိုင်မြောက်ပိုင်းကလူညုံရေးကင်းစကန်တွေကိုစီးနင်းတိုက်ခတ်ခဲ့တဲ့အာစာအစွန်းရောက်အုပ်စုကိုလူညုံရေးတပ်တွေကလိုက်လံရှင်းလင်းရကရိုဟင်ဂျာတွေအပေါ်လူအခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျွန်းလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာကဆွဆွဲထားပြီးအပြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ကိုလည်းတိုက်တွန်းနေတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်သူတချို့ကိုအရေးယူခဲ့တာရှိပြီးနိုင်ငံတကာကဆွဆွဲနေတဲ့အထိမဟုတ်သေးကြောင်းလည်းငြင်းဆန်ထားပါတယ်ခင်ဗျာ
။ကိုညံဝင်းရောက်ပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်ဆိုင်းရသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ရှမ်းပြည်နယ်အထူးဒေသနှစ်မှာစက်တင်ဘာလကဖြစ်ပွားခဲ့တဲ့ဘာသာရေးဆိုင်ရာအရေးခင်တွင်းမှာ UWSC ဝတ်တပ်ဖွဲ့ကဖမ်းဆီးသွားတဲ့လာဟုကျန်းစာတင်တန်းကျောင်းသူ20ကိုထိန်းသိမ်းထားဆဲဖြစ်ကြောင်းလာဟုခရီးယန်နှစ်ချင်းအဖွဲ့ချုပ်အထွေထွေအတွင်းမှုကပြောပါရယ်ကျောင်းသူတွေကိုစစ်မှုထမ်းဖို့ထိန်းသိမ်းထားတယ်လို့ကြားသိရကြောင်းလဲသူကပြောပေမဲ့ဝါတပ်ဖွဲ့ဘက်ကတော့လာမယ့်နှစ်30ပြည့်အခမ်းအနားမှာဧကန်ကြိုဆိုရေးအတွက်ခေါ်ယူထားတာဖြစ်ကြောင်းတုံ့ပြန်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ UWSA ကဝါပြည်တွေးစည်းညွှန်ညွှန်ရေးတက်မတော်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှစ်မှာစက်တင်ဘာလအတွင်းကခရီးယန်ဖျားကြောင်60ကျော်လောက်ကိုပိတ်သိမ်းခဲ့ပြီးခရီးယန်ဓမ္မအမှုတော်ဆောင်တွေနဲ့ကျန်းစာတင်ကျောင်းသူကျောင်းသားတွေကို UWSA ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အော်တိုဘာလအတွင်းမှာတော့ထိမ့်သိမ်းထားတဲ့ဓမ္မအမှုတော်ဆောင်တွေကိုလွတ်ပေးခဲ့ပေမဲ့ကျန်းစာတင်ကျောင်းသူကျောင်းသားတွေကိုတော့ဆက်လက်ထိမ့်သိမ်းထားဆဲရှိနေပါတယ်။လောလောဆယ်မှာဖမ်းဆီးသွားသူတွေတဲကလာဟုကျန်းစာတင်ကျောင်းကကျောင်းသူ20ဦးကျန်းရှိနေဆဲဖြစ်ကြောင်းလာဟုခရီးယာနှစ်ချင်းအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးဒေါက်တာလာဇရုကအခုလိုပြောပါတယ်။
ကျွန်တော်တို့လာဟုပိုင်းသားတဲ့ဖဲကတော့ကျောင်းသားကျောင်းသူကျောင်းသားတွေကိုသူတို့ဖမ်းဆီးသွားတယ်လေဇတူဖားစီသွားတဲ့ဆက်မှာရောက်တန်းလေးမစစ်သူကခိုးပြီးတော့ထွက်ပြလာတယ်ကျွန်တော်စီမှာရောက်ရှိနေတယ်မင်းကလေး20ယောက်ကအခုတိမလို့သိဘူးကြားရတာတော့အဲ့ဒီကဌာနချုပ်မှာဖားထားတယ်လို့ကြားတယ်စစ်တင်သားပြီးတော့စစ်မှုခန်းခန်းတယ်ဟုတ်တယ်စပ်သွားတဲ့ခြေတော့ပိုလေးတွေဆက်လာသိတယ်ကွာစစ်ဖို့ဆုံနေတယ်
ကျန်းစာကျောင်းသူတွေကိုလွှတ်ပေးရေးအတွက်ဝါဌာနချုပ်ကိုစာနှစ်ကြိမ်ရေးသားပေးပို့ထားကြောင်းလည်းအခုလိုဆက်ပြောပါတယ်
ကျွန်တော်စာနှစ်ကြိမ်ရေးပြီးပြီသူတို့ကိုပြန်လုပ်ပေးဖို့တောင်းဆိုထားတယ်အခုတိမပြန်သေးဘူးမပြန်သေးမယ်မဲ့နည်းနည်းတပင်းရတာတော့ကျွန်တော်တို့စာကိုသူတို့ဖတ်ပြီးပြီတဲ့နောက်ပြန်လေးလာစစ်သေးတဲ့ခါမှာအဲ့ဒီဒေတာမှာလောက်တိုင်ရတာနဲ့ခရီးအဖြစ်ဒါမြင့်တရားကျော်ပြီအဲ့ဒါကိုပြန်လေတွေ့ရှိတဲ့ဆိုကြောင်းသူတို့ပြန်လေရှိခိုးခတ်ဖို့ဘုရားကျောင်းတွေပြန်ဖွေးပေးဖို့ဖတ်ထားတဲ့လူတွေပြန်လုပ်ပေးဖို့အစီအစီရှိတယ်နဲ့တူတယ်
ကျန်းစာကျောင်းသူတွေလွတ်မြောက်ရေးအတွက်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကိုဂျာဝင်ညှိနှိုင်းပေးဖို့စာရေးသားထားတယ်လို့နိုင်ငံတော်သမ္မတနဲ့ဒေါက်တာဆန်းစုကြည်စီကိုလည်းမိတ္ထုပေးပို့ထားကြောင်းပြောပါတယ် UWSA ရဲ့လာရှိုးဆက်ဆံရေးယုံတော်ဝန်ကဦးညီရန်ကတော့အတင်းအဓမ္မဖန်ဆီးထားတာမဟုတ်ကြောင်းနဲ့လာမဲ့ပွဲတော်ကြီးမှာအခန့်ကြိုဆိုရေးအတွက်လို့သိရကြောင်း VOA ကို Facebook Messenger ကတဆင့်ဖြေဆိုပါတယ်ဖျားကြောင်းတွေပြန်ဖွင့်ခွင့်ပေးရေးကိစ္စကိုတော့ဆွေးနွေးပြောဆိုနေကြောင်းကြားသိရပေမဲ့အတည်ပြုနိုင်တာမရှိသေးကြောင်းတုံ့ပြန်ပါတယ်။ဖုန်းနဲ့ဆက်သွယ်မေးမြန်းရမှာတော့လက်ခံဖြေဆိုတာမရှိခဲ့ပါဘူး။လာမယ့်နှစ်ဧပြီလအတွင်းမှာ UWSA ကအဖွဲ့အစည်းတည်ထောင်တာနဲ့အပြစ်ခတ်ရက်စဲတာနှစ်30ပြည့်တဲ့အခမ်းအနားကိုဌာနချုပ်ပန်ဆန်းမြို့မှာခံခံနာနာကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်။စတင်ပါလာအတွင်းကဖြစ်ပေါ်တဲ့ဘာသာရေးဆိုင်ရာအရေးခင်းဟာဗဟိုရဲ့ခွင့်ပြုချက်မရပဲတိစောက်တဲ့ဖျားเจ้าတွေနဲ့စံစာเจ้าတွေကိုပိတ်တာဖြစ်ကြောင်းဝါတပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ် ဒီလိုပိတ်ပင်ခဲ့တာနဲ့ဖမ်းဆီးခဲ့တဲ့ခရီးယံဓမ္မဆရာတွေကိုပြန်လွှတ်ပေးရမှာဘာသာရေးဆိုင်ရာကန့်သတ်ချက်တွေကိုခံဝင်ချက်လက်မှတ်ရေးထိုးခိုင်းတဲ့အပေါ်မှာတော့ဝေဖန်တာတွေရှိခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုနှာစင်ရပါမယ်။11 media ကသတင်းသမားတွေအနေနဲ့သူတို့ရေးသားခဲ့တဲ့ဆောင်းပါးနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရကတောင်းဆိုထားသလိုတောင်းပန်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံညှိနှိုင်းချိန်အတွင်းသဘောထားပေးခဲ့ပါတယ်။ကောင်စီအနေနဲ့ကတော့ညှိနှိုင်းဖြေရှင်းတာကိုဆက်လုပ်သွားမယ်လို့ကောင်စီဝင်တဦးက VUE ကိုပြောပါရယ်။ဒီအကြောင်းကိုရန်ကုန်မြို့ကနေကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရယ်ရှင်။
အော်တိုဘာရှိရနေထုတ် 11 ဂျာနယ်မှာပါတဲ့အမဲရှုံးနေတဲ့ဆက်သုံးစီဆိုင်တွေပိတ်ရေးငွေချေးသူဘယ်သူမှမသိတဲ့အကြောင်းကနေလူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့ဆောင်းပါးနဲ့ပတ်သက်ပြီးတိုင်းစိုးရအဖွဲ့ကိုပြည်သူအများကယုံကြည်မှုပြက်စီရဲဆိုပြီးပြန်လည်တောင်းပန်မှုတိုင်ကြားထားတာကိုရေးသားသူဘက်ကတောင်းပန်မှုညှင်းဆန်လိုက်တာပါတရင်းကနေ့ကသတင်းမီဒီယာကောင်စီနဲ့11 media တို့ဒုတိယကြိမ်တွေ့ဆုံညှိနှိုင်းချိန်မှာတောင်းပန်မှုညှင်းဆန်လိုက်တာလည်းဖြစ်ပြီးဒါနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီအတွေ့အမှုကိုကြော်စွာမင်းကအခုလိုရှင်းပြပါတယ
်။အဲဒီသတင်းတော့ကိုပြီးရေးသားတဲ့ကိုချိုးဝေကနေပြီးတော့သူဘာကြောင့်ဒီသတင်းကိုကြီးရတာလဲဒီသတင်းကြီးဘယ်လိုမျိုးပုံစံမျိုးရှိတဲ့အနေအထားကိုသူပြင်ပြတာပေါ့နော်။တကယ်သူ့ဘက်ကတော့ဒါအခိုင်အမာဟိုဗါလဲဟိုအထောက်ထားခိုင်ခိုင်မာမာနဲ့သူရေးတဲ့ပြည်ဒီသတင်းကမှန်ကန်တဲ့ပေါ့။သူ့အနေနဲ့တော့ဒီအပေါ်မှာပေါ့ဟိုဗါလဲဟိုတောင်းပန်မှုမရှိဘူးပေါ့နော်။အဲ့ဒါကိုတော့အတူအနေနဲ့ရေးသားတဲ့လူအနေနဲ့ပြောတာပေါ့နော
်အစောပိုင်းမှာရန်ကုန်တိုင်းဆိုးရကစောင်းမရှင်ဖြိုးဝေပါဝင်အိဒါကျုပ်ကုကျော်စောလေးနဲ့တောင်ငယ်အိဒါကိုနေရီမင်းတို့ကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်၅၅ခန်းနဲ့တရားစွဲဆိုခဲ့ပြီးအချုပ်နဲ့အမှုရင်ဆိုင်ခဲ့ရပါသေးတယ်နောက်ပိုင်းမှာနိုင်ငံတော်တမနာရုံးဝင်ညွှန်ကြားချက်နဲ့အမှုကိုပိတ်သိမ်းပြီးသတင်းမီဒီယာကောင်စီနဲ့ညှိနှိုင်းနေတာဖြစ်ပါတယ်ကောင်စီဘက်ကတော့အတက်နိုင်ဆုံးညှိနှိုင်းဖြေရှင်းပေးမယ်လို့ကိုကျော်စွာမင်းကစပြောပါတယ
်ဒီမှာကျွန်တော်တို့ရဲ့ကြီးရွယ်ချက်ကတော့ဒီမှာညှိနှိုင်းတည်လေရေးကိုကျွန်တော်တို့ဥတည်တယ်အဲ့လိုတည်လေရေးဥတည်မှာရောက်အောင်လည်းကျွန်တော်တို့ဆောင်ရွက်သွားပါမယ်ကောင်စီအနေနဲ့ကတော့လေကျွန်တော်တို့ကဒီမီဒီယာဥတည်တိုင်းဗါလဲနိုင်ငံဆောင်ရွက်တာကိုကျွန်တော်တို့ကကြိုးစိုးရဲပေါ့နော်နောက်ပြီးတော့သတင်းမီဒီယာသမားတွေလည်းသတင်းမီဒီယာဥပဒေနဲ့ပဲကျွန်တော်တို့ဒါတိုင်ကြားဖို့ကျွန်တော်တို့ကအမြဲတမ်းတောင်းဆိုတယ်ဒါကြောင့်မို့လို့လည်းကျွန်တော်တို့ကဒီတိုင်ကြားဖို့ပို့ပါပါဒီရင်းမီဒီယာကောင်စီနဲ့အတက်နိုင်ဆုံးညှိနှိုင်းဖြေရှင်းပေးဖို့ကျွန်တော်တို့ဆောင်ရွက်သွားပ
ါလာမယ့်သတင်းပတ်ထဲမှာတော့တိုင်းစိုးအဖွဲ့ကညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကိုကောင်စီကခေါ်ယူပြီးညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောပါတယ်သတင်းမီဒီယာကောင်စီကတဆင့်ညှိနှိုင်းဆောင်ရွက်လို့မရဘူးဆိုရင်ဥပဒေတိုင်းဆက်လက်ဆောင်ရွက်သွားဖို့တမနာရုံးကညွှန်ကြားချက်ရရှိထားတယ်လို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတင်ကနိုင်ငံပိုင်မီဒီယာများနဲ့ Sky နဲ့ရုပ်သံလိုင်းတို့ကိုဖိတ်ခေါ်ပြီးပြောဆိုထားဘူးပါတယ်2016ခုနှစ်ကလည်း11 Media Group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွအောင်ကိုရန်ကုန်တိုင်းဆိုရကဆက်သွယ်ဥပဒေပုံမှန်66ကာကြီးနဲ့အမှုဖွင့်ရေးယူခဲ့ပူပါတယ်။လက်ရှိရသားဆိုရလက်ထက်မှာသတင်းမီဒီယာတွေပေါ်တရားစွဲဆိုမှုဟာ28မှုရှိပြီးသတင်းသမား44ဦးဟာတရားရင်ဆိုင်ခဲ့ရင်ဆိုင်နေရသေးဖြစ်တယ်ဆိုပြီးသတင်းလွတ်လပ်ခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါတယ်။ဒီပမာဏဟာသမရာဟောင်းဦးသိန်းစိန်ဆိုရလက်ထက်ကတဲ့ဒရင်းမားတွေပေါ်အရေးယူတာတွေပုံများနေပြီးဒရင်းလက်ခွင့်ကိုချင်းချောက်တဲ့လုပ်ရည်တွေဖြစ်သလိုဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့ဆိုရတွေရဲ့လုပ်ရည်မျိုးနဲ့ပိုပြီးနှီးစက်လာနေရလို့နိုင်ငံတကာမီဒီယာအဖွဲ့တွေကဝေမံပြောဆိုနေကြပါတယ်ခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံငွေကြေးဈေးကွက်နဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံကငွေကြေးဈေးကွက်မှာဒီကနေ့မြန်မာငွေတန်ဖိုးရုတ်တရက်မြင့်တက်လာတဲ့အတွက်ပြည်ပပို့ကုန်လုပ်ငန်းတွေမှာထိခိုက်မှုကိုလုပ်ငန်းရှင်တွေကစိုးရိမ်နေပါတယ်။ဒါပေမဲ့လည်းငွေဈေးအတက်ကျအခြေအနေတွေဘယ်လောက်ကြာကြာကြုံရမလဲဆိုတဲ့အပေါ်မူတည်မယ်လို့လည်းဗန္ဓာရေးဈေးကွက်ကကြွမ်းကျင်သူတွေကပြောပါတယ်။အပြည့်အစုံကိုတော့မတ်စုမုံကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ဒေါ်လာနဲ့ငွေလဲလှယ်နှုန်းကအင်္ဂါနေ့ညနေပိုင်းကဒေါ်လာကိုမြန်မာကျပ်ငွေ1560ဝန်းကျင်ကနေ1510ကိုရုတ်တရက်တက်သွားခဲ့တဲ့အတွက်လုပ်ငန်းရှင်တွေကြားစိုးရိမ်မကင်းဖြစ်ခဲ့ကြတာပါအထူးသဖြင့်ကတော့ဒေါ်လာငွေနဲ့ချိတ်ဆက်လုပ်ကိုင်နေရတဲ့ပြည်ပပို့ကုန်သွင်းကုန်လုပ်ငန်းတွေမှာရိုက်ခတ်လာမှစိုးရိမ်ရတဲ့အကြောင်းမြန်မာနိုင်ငံစံတပါအသင်းချုပ်တာဝန်ရှိသူလည်းဖြစ်မော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌလည်းဖြစ်တဲ့ဦးစိုးထွန်းကပြောပါတယ်
ကျွန်တော်အမြင်ကတော့ဒီအချိန်ရောက်ပေါ့ကွနာအကြောင်းအရာတော့လေဟိုတက်တော့လည်းဘာမှမတည်ပဲကျွန်တော်စီကတက်သွားတာပေါ့နော်ဟိုအကြောင်းအရာမျိုးစုံပြောတယ်တကယ်ကျတော့ဘာအကြောင်းအရာမရှိဘူးရဟိုဒေါ်လာတက်မဲ့သူဆိုဝိုင်းဝယ်ကြတော့တက်သွားတာကြတဲ့အခါကျတော့ဘာအကြောင်းအရာတော့ပြင်ရမရှိပဲကြတာပေါ့နော်ဒါပေမဲ့ကျွန်တော်ကတခုသတိထားမှာဘယ်လောက်ထိကြာတော့ကြာပြီးတော့ပြန်တက်လာနိုင်တာဟဲ့အဲ့ဒါသက်သာရှိတာပေါ့နော်ဟိုကြာပြီးတော့ဒီချိန်မှာညင်ဝိုင်းတော့ပို့ပြီးတော့ကောင်းပါအဲ့လိုပုံကတက်လိုက်ကြာလိုက်ဖြစ်နေရဆိုရင်တော့လည်းဒါတော့ပါပဲဆက်လာပါ ိုင်းပြည်မတည်စည်းဝါးရေးမတည်ပြည်ဖြစ်လာမယ်ဒီတော့ရှိပါ
ဒေါ်လာဈေးအတက်အကျတွေကြောင့်နောက်ဆက်တွဲစားသုံးစီနဲ့အခြေခံစားသုံးကုန်ပစ္စည်းတွေဈေးမတည်ငြိမ်မှုတွေကြုံရမှာကိုလည်းစိုးရိမ်သံတွေထွက်ပေါ်လာနေတာပါဒါပေမဲ့လည်းမြန်မာနိုင်ငံဗဟိုဘဏ်ဒုက္ခရဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဦးတန်းလွင်ကတော့လက်တလုံးမြန်မာငွေတန်မှုအတက်အကျဟာဈေးကွက်သဘာဝသာဖြစ်ပြီးစောင့်ကြည့်ဖို့လိုအောင်ပဲလို့ပြောပါတယ
်ကြက်မလားကြက်မလားဆိုတော့ဒါခမခက်တယ်လေဒါဈေးကွက်ကြီးဝါးရဲ့တဘောတရားပါလေအဲတချို့လည်းဝယ်ပြန်ဝယ်သူ့သားတို့ဘာလို့လဲဖြစ်ရနိုင်တယ်ပြောပြောလို့တော့မရအောင်ဒါစောင့်ကြည့်အောင်ပါပေါ့နော်အခုလည်းငင်းဖြစ်နေတာဟိုဖြစ်ချင်းကြီးဟိုအဲခုနကဖြစ်ကိုတတိချလို့မရသေးဘူးလေဒါသူ့ရဲ့အကျိုးတော်မှုဆိုတာတပတ်တစ်ပတ်လောက်တော့စောင့်ကြည့်မှရမယ်ဟိုလည်းငင်းကြသွားတာပြန်ပက်သွားတာဒါတွေကဟိုဖြစ်နေတဲ့ဘောရတော့ဖြစ်ချင်းကြီးကိုဝယ်ဖန်လို့မရသေးဘူးဟုတ်တယ်လို့မြင်မလွယ်သေးဘူးပေါ့လေအချိန်ကြီးအဲ့လိုဖြစ်တယ်ပ
ါလက်တလုံးမြမငွေဈေးမတည်ငြိမ်မှုတွေဟာနိုင်ငံတကာငွေဈေးကွက်အခြေအနေနဲ့လည်းဆက်နွယ်နေတယ်လို့ကျွမ်းကျင်သူတွေကယူဆကြပါတယ်အထူးသဖြင့်ကတော့ကမ္ဘာမှာစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေဟာလည်းမြမနိုင်ငံလိုစီးပွားရေးအားကောင်းဖို့အားယူနေရစေနိုင်ငံတွေအတွက်ရိုက်ခတ်နိုင်တဲ့အနေအဖြစ်နဲ့လည်းကမ္ဘာပံလိုနိုင်ငံတကာအဖွဲ့အစည်းတွေကလည်းသတိပေးထားကြပါတယ်ရှင်
မဆုမမရှင်အခုဆက်ပြီးအင်္ဂါညပထမပိုင်းနိုင်ရွယ်အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာနောက်ဆုံးကြရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံဝတောင်ပိုင်းဒေသလူမျိုးစုသဘုံကောင်းဆောင်လော်ဘိုနဲ့ဆက်နွယ်နေသူထိုင်းနိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေကဖမ်းဝရမ်းထုတ်ပြန်ထားပါတယ်။ဒါအပြင်မူရစ်တရားခံပြည်တွေကိုဖမ်းဆီးနိုင်ဖို့မြန်မာနဲ့လာအိုနိုင်ငံတွေကအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးနေပြီလို့လည်းဒီဇင်ဘာလ4ရက်သတင်းစာရှင်းလင်းပွဲအတွင်းထိုင်းတာဝန်ရှိသူတွေကပြောသွားပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမှာမူရစ်စိတ်ကြွစီတမ်းမောင်းများစွာကိုဇက်တိုက်ဖမ်းမိပြီးတဲ့နောက်ထိုင်းအာဏာပိုင်တွေဘက်ကအခုလိုပြောလိုက်တာပါဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ဒီဇင်ဘာလ3ရက်နေ့နဲ့4ရက်နေ့တွေမှာကာလတန်ဖိုးဘန့်ငွေတမ်းပေါင်း 2,600 ကျော်တန်ဖိုးရှိတဲ့စိတ်ကြွစီပြား 73 တန်းကိုဖမ်းဆီးမိခဲ့ပါတယ်ဒီဇင်ဘာလ3ရက်နေ့ကတော့ထိုင်းမြောက်ပိုင်းလမ်းပန်းခရိုင်အတွင်းကတစ်တောအတွင်းမှာရပ်ထားတဲ့အီဇူဇူပစ်ကက်ကားပေါ်ကနေဖမ်းမိခဲ့တဲ့စိတ်ကြွဆေးပြား9တန်းဟာပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ကစိတ်ကြွဆေးပြား4တန်းတင်ဆောင်လာတဲ့လူငယ်4ဦးနဲ့ဆက်နွယ်နေတယ်လို့ဆိုပါတယ်။ဒီမူရစ်ခိုင်းဟာကား6စီးနဲ့စိတ်ကြွဆေးပြား10တန်းကျော်တင်လာပြီးချင်းရိုင်ခရိုင်ကနေတက်ခရိုင်အထိသွားဖို့အတွက်ကားတန်းနေနဲ့ဝင်လာနေကြတာပါ။ရှေ့ပြေးကားတွေဖမ်းဆီးခံရပြီးတဲ့နောက်မှာတော့နောက်ထပ်စိတ်ကြွဆေးပြား9တန်းတင်လာတဲ့ကားမောင်းသူတရားခံဟာကားကိုတော်တယ်မှာပဲရပ်ထားခဲ့ပြီးတဲ့နောက်ထွက်ပြေးသွားခဲ့တယ်ဆိုပြီးထိုင်းရက်တက်ဖွဲ့ကပြောပါတယ်စိတ်ကြွဆေးပြား15တန်းလောက်ကိုဒီရက်ပိုင်းအတွင်းမှာပဲဇက်တိုက်ဖမ်းဆီးမိခဲ့ပြီးတဲ့နောက်မှာတော့ဝါတောင်ပိုင်းဒေသလူမျိုးစုသဘုံကောင်းဆောင်လော်ဘိုလိုနဲ့ပတ်သက်နေကြောင်းချင်းရိုင်ခရိုင်အမှတ်9ဒေသရဲမှူးဖန်နူတက်ကအခုလိုပြောဆိုသွားပါတယ
်
ထိုင်းနိုင်ငံရဲ့မူရစ်တရားခံပြည်တွေကိုဖမ်းဆီးနိုင်ဖို့အတွက်မြန်မာနဲ့လာအိုအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးနေပြီးဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီစိတ်ကြွဆေးတွေအများဆုံးထိုင်းနိုင်ငံထဲကိုတင်ပို့နေသူတွေဟာထိုင်းကဖမ်းဝရမ်းထုတ်ထားသူတွေဖြစ်တဲ့ထိုင်းနိုင်ငံသားရွာတကြီးဟောင်းတဦးနဲ့ဝါကောင်းဆောင်လော်ဘိုရဲ့တမက်နိုင်ဝီရတို့ဖြစ်ပြီးထိုင်းမှာဖမ်းဆီးမိခဲ့တဲ့မူရစ်ဆေးဝါးအမှုပေါင်း800ကျော်ဟာဒီမူရစ်ဂိုင်းနဲ့ပါဝင်ပတ်သက်နေတယ်ဆိုပြီးရဲမှုဖန်တူတက်ကအခုလိုပြောဆိုသွားတာပါဒီဇင်မာလ4ရက်နေ့မနေ့စောစောကထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်ဒွိုင်းလန်အမှတ်1281အဝေးပြေးလမ်းမှာမူရစ်ဆေးဝါးနှိမ့်နေရေးအဖွဲ့နဲ့နေကြားဆောင်အမှတ်3တက်ရင်အဖွဲ့တို့ဟာစစ်ဆေးရေးခိတ်ချထားတာပါအဲ့ဒီအချိန်မှာအစစ်ဆေးမခံဘဲတနက်နဲ့ပြစ်ပြေးခဲ့တဲ့ကားမောင်းသူတို့ကိုပြစ်ခတ်ဖမ်းဆီးခဲ့ပါတယ်ကားမောင်းသူနိုင်အနူချာတိတ်ဆုံးခဲ့ပြီးသူနဲ့အတူစိတ်ကြွဆေးပြား6တန်းသသိန်းကိုဖမ်းဆီးမိခဲ့ပါတယ်အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေတန်းပေါင်း330နီးပါးရှိသွားပြီဖြစ်ပါရှင်
။မအေးမှသတင်းပေးပို့ထားတာပါ။သောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်ပေးနေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 kHz 1953ည၊လိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့ဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာယူဝက်မှာတော့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုတိုင်းလေလိုင်းအစီအစဉ်မတင်ဆက်ခင်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဏ္ဍကိုနားဆင်ရပါမယ်။ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။မေဂန်ပြည်တော်စုရဲ့40တရားမောက်သမ္မတဖြစ်တဲ့သမ္မတဟောင်း George W. Bush ပြီးခဲ့တဲ့တောက်ကြနေ့ကကွယ်လွန်သွားခဲ့တာကြောင့်သမ္မတ Donald Trump ကမနေ့ပြန်ဗိုလ်တူးနေ့ကိုတနင်္ဂနွေလုံးကြေကွဲဝမ်းနည်းပွဲနေ့အဖြစ်သတ်မှတ်ကြေညာထားပါတယ်။George W. Bush ရဲ့ယုတ်ကလပ်ကိုအများပြည်သူတွေနှုတ်ဆက်ကာရဝပြုနေအောင်ဝါရှင်တန်မြို့တော်လွှတ်တော်ဆောက်ဦးမှာသုံးရထားရှိပါလိမ့်မယ်။ဆေးခေဆုံးကိုကြီးကြပ်ခဲ့သူအမေရိကန်ပြည်ထောင်စုပြည်ပြသားသောအောင်ပွဲခံခဲ့တဲ့ပင်လယ်ကွေ့စစ်ပွဲကိုဦးဆောင်ခဲ့သူသမ္မတဒုသမ္မတ CIA ထောက်လှမ်းရေးအဖွဲ့ဒါရိုက်တာတန်ရာရှိလွှတ်တော်အမတ်တိုက်လီယင်မှုစတဲ့ဒါဝန်တွေထမ်းဆောင်ခဲ့သူမျိုးသမ္မတဟောင်း George W. Bush နဲ့ပတ်သက်လို့အမတ်တရပြောစရာတွေအများကြီးရှိနေပါလေ။သမ္မတဒေါ်နယ်ထရန့်ကတော
့ He's a terrific guy and he'll be missed and he led a full life and
ဘဝတစ်ကျော်လုံးစံထားရမယ့်လုပ်ရက်တွေနဲ့ပြည့်နေခဲ့တဲ့သူပါလို့ပြောဆိုသွားပါတယ်။သမ္မတထရန့်တွေမဟုတ်ပါဘူး။နယူးယောက်မြို့မှာနေထိုင်သူ Steve O'Brien တို့လိုသာမန်ပြည်သူတွေကလည်းသမ္မတဟောင်း George W. Bush နဲ့ပတ်သက်လို
့ War hero, gentleman, statesman, loved by all
စစ်ပွဲထဲကတိုက်ပွဲဝင်သူရဲကောင်းလူကြီးလူကောင်းဆန်တဲ့သူနိုင်ငံခေါင်းဆောင်တစ်ယောက်ပါကျွန်တော်တို့ချစ်ခင်လေးစားပါတယ်အားလုံးကိုစူးစီးနိုင်တဲ့သူပါဒီလိုအနာဂတ်ကိုရှေးရှုနိုင်တဲ့လူမျိုးတွေကျွန်တော်တို့ပို့ပြီးရမယ်လို့မျှော်လင့်မိပါတယ
်1988ခုနှစ်သမ္မတရွေးကောက်ပွဲမဲဆွဲပွဲဒီမှာ George W. Bush ပြောခဲ့ဘူးတဲ့ပို့ပြီးကျင်နာစိတ်ရှိရမယ်စာနာတိမ်မွေးတဲ့တိုင်းပြည်ဖြစ်ရမယ်ဆိုတဲ့ကြီးမားချက်တွေကဒီနေ့ခေတ်ပါတီဆွဲတွေနဲ့နိုင်ငံရေးကြိုးဝိုင်းထဲမှာပြန်လည်ထိုးတက်နေတဲ့အခြေအနေ Twitter လူမှုကွန်ရက်ကနေဒေါသတကြီးရေးကျင်သလိုရင်းနေတဲ့အခြေအနေတွေနဲ့တော့တခြားစီလို့ပြောရပါလိမ့်မယ်။ Bush အစိုးရလက်ထက်ကပူရဲစေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူ Colin Powell က ABC ရုပ်သံကိုခုလိုပြောပါတ
ယ်။ A life of honor, a life of honesty, a life of total concern.
ဘုံပြူလေးစားထိုက်သူ၊ယူသားသူ၊ American ပြည်သူတွေအတွက်အမြဲတစီထက်တွက်ခဲ့သူပါ။တိုင်းပြည်ကိုချစ်တဲ့သူစစ်တွက်တိုက်ပွဲဝင်တာကိုနမူနာပြခဲ့တယ်လို့ညီညာရေးကိုဘယ်လိုဖော်ဆောင်လဲဆိုတာလဲစံနမူနာလုပ်ပြခဲ့သူပါ
။သမ္မတဟောင်းဘုတ်လက်တဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်ဒါဝန်ယူခဲ့တဲ့ James Baker ကလည်းအခုလိုပြောပါတယ
်။ He really got a lot done and he did it with great skill and he knew far.
သူကကိစ္စတော်တော်များများကိုအရင်ချင်းရှိရှိအောင်မြင်အောင်ဆောင်ရွက်ခဲ့သူပါ။နိုင်ငံရေးမူကိုသူနားလည်တယ်။စေခစ်ကိုငင်းငင်းချမ်းချမ်းအဆုံးသတ်အောင်သူလုပ်ခဲ့တယ်။တဖြည်းဖြည်းနဲ့ပြီးဆုံးသွားမှမသိပြီးသွားတဲ့အခြေအနေမျိုးကိုရောက်အောင်ဆန်းဆောင်ခဲ့ပါတယ်
။သမ္မတဟောင်း George W. Bush ကိုသတိတရားအောင်မိစကားဆိုသူတွေထဲမှာဂျာမန်ဝန်ကြီးချုပ် Angela Merkel တို့လူပြပခေါင်းဆောင်တွေလည်းပါဝင်ပါတယ
်။ He is the father or one of the fathers of the German unity.
ဂျာမန်ပေါင်းစည်းရေးတွေဦးဆောင်ဦးရွှေဆန်းဆောင်ခဲ့တဲ့ဖခင်တယောက်လို့တောင်ပြောရပါလိမ့်မယ်။ဘယ်တော့မှမမေ့ပါဘူးလို့ဝန်ကြီးချုပ် Angela Merkel ကပြောဆိုသွားခဲ့တာပါ။ဒါပေမဲ့လည်းလူတိုင်းကတလေးတစားလွမ်းဆွသတိရနေတယ်လို့တော့ပြောလို့မရနိုင်ပါဘူး။1992ခုနှစ်ကူဝိတ်ကနေအီရတ်တပ်တွေကိုမောင်းထုတ်ခဲ့တဲ့စစ်ပွဲကိုအမေရိကန်ကဥဆောင်ခဲ့တာကြောင့် Abdul Russell Motion တို့လိုအီရတ်နိုင်ငံသားတွေကတော့သမ္မတဟောင်း Bush နဲ့ပတ်သက်လို့နာနာကျင်ကျင်သတိရနေကြပါ
တယ်
။အမေရိကန်ပြည်ထောင်စုကိုဘယ်တော့မှရံမချခဲ့တဲ့တိုင်းပြည်တစ်ခုကိုတိုက်ခဲ့တဲ့အတွက်သမ္မတဟောင်း Bush ဟာတမိုင်းမှာဂုံပြူတိုက်တဲ့သူတယောက်မဟုတ်ပါဘူး။လေကြောင်းကတိုက်ခဲ့မှုတွေဟာတမိုင်းမှာအမဲဆက်ပါ။ဒ ီတပိုင်းကကြံခဲ့ပါတယ်လို့အဗ်ဒူရာဆယ်မိုရှင်ကပြောဆိုသွားခဲ့တာပါ George H.W. Bush သမ္မတအဖြစ်တာဝန်ထမ်းဆောင်ပြီးရှင်းနေကြသူသား George W. Bush သမ္မတအဖြစ်ရွေးချယ်ခံခဲ့ရပါတယ်ဒါကြောင့်လဲကမ္ဘာ့အရေးအမေရိကန်ပြည်ထောင်စုအရေးတွေမှာ Bush မိသားစုရဲ့ထဲထဲဝင်ဝင်ဦးဆောင်မှုနဲ့ပဲထပ်တိုးချဲ့နိုင်ခဲ့ပါတယ်မနက်ပြန်ဗုဒ္ဓနေ့ကြရင်ဝါရှင်တန်မြို့တော်National Cathedral အမျိုးသားဖျားကျောင်းမှာနိုင်ငံတော်စာပနာအခမ်းအနားကိုကျင်းပပါလိမ့်မယ်။အဲဒီနောက်သမ္မတအောင် George H.W. Bush ရဲ့ရုပ်လောင်းကိုသူ့ရဲ့ Texas ပြည်နယ်ကိုပြန်သက်ဆောင်ပြီးသမ္မတစာကြည့်တိုက်ရှိရာနေရာမှာမြေမြုပ်တကြိုသွားမှာဖြစ်ကြောင်းပါခင်ဗျာ။
သိန်းတယ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါအခုချိန်ကစပြီးအင်္ဂါည VOA ဒိုင်းလေးလိုင်းအစီအစဉ်ကိုတင်ဆက်ပါရမရှင်ကိုသားညုံကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမွန်ကအစီအစဉ်ထုတ်လုပ်သူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်းလေးလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆွေးရအနေနဲ့ဘယ်လောက်ထိအကောက်အွယ်ပေးနိုင်တယ်လဲဆိုတာပါမြန်မာနိုင်ငံမှာကိုယ့်ရဲ့ယုံကြည်ရာဘာသာသာနာကိုလွတ်လပ်စွာယူဆကိုယ်ကိုယ်ခွင့်ရှိတယ်ဆိုတာကတော့လက်ရှိဖွဲ့စည်းပုံခြေခံဥပဒေအခန်း1အပိုက်34မှာပြဋ္ဌာန်းပေးထားပါတယ်ချွင်းကြဖြစ်တော့ညီဝဲပြည်ပြားရေးပြည်သူ့ကိုယ်ကျင့်တရားပြည်သူ့ကျန်းမာရေးနဲ့ဒီဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေကိုမဆန့်ကျင်လျင်ဆိုပြီးတော့စကားပိုက်တော့ခံထားပါတယ်လက်ရှိနိုင်ငံမှာဒီပြဋ္ဌာန်းချက်နဲ့အညီဘာသာရေးလွတ်လပ်ခွင့်တကယ်ပဲရှိလားဘာသာယုံကြည်ကိုးကွယ်ခွင့်အညီမျှရှိစေရမယ်ဆိုတဲ့အာမခံချက်အတိုင်းပဲအုပ်ချုပ်မှုဘိုင်းကရောဘာသာရေးလွတ်လပ်ခွင့်ပေါ်မှာအကောက်အွယ်ပေးရလားကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမတူကတော့လူခွင့်ရှင်နေကြီးဦးသိန်းတန်းဦးပါ။နောက်တူကတော့ကချင်လူခွင့်ရှင်နေပါဦးခွန်နောင်သူလည်းလေလိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ဒီ Interfaith Youth Collaboration ဒီဘာသာပေါင်းစုံချစ်ကြည်ရေးလူငယ်များပူးပေါင်းဆောင်ရွက်အဖွဲ့ကကိုရှိုင်းဖြစ်ပါတယ်။သုံးစလုံးလေလိုင်းပေါ်မှာရှိပါတယ်။အရင်ဆုံးကျွန်တော်ဦးသိန်းတန်းဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ရှင်နေဦးသိန်းတန်းဦးကြားပါရစေ။ဟုတ်ကဲ့ဦးသိန်းတန်းဦးကြီးကျွန်တော်ခုနကပြောသားလို့ပေါ့လက်ရှိမြန်မာနိုင်ငံမှာဖွဲ့စည်းပုံခြေခံဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုအကောက်အွယ်ပေးထားတာရှိပါတယ်ခင်ဗျာအဲ့တော့တကယ်ပဲဘာသာရေးလွတ်လပ်ခွင့်မြန်မာနိုင်ငံမှာရှိရဲ့လားအဲ့ဒါကိုလည်းတိုးတိုးလေးဖြည့်ပြပါဗျာအရင်ဆုံ
းဟုတ်ကဲ့ဗျာဟိုအစိုးရအနေနဲ့ဒီဘာသာရေးလွတ်လပ်ခွင့်ကိုတတ်နိုင်တော့အကောက်အွယ်တာတွေ့ရတယ်ဒါပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေရတော့တင်းပြကြပြအကောက်အွယ်နဲ့နေတာမရှိဘူးလို့ပဲကျွန်တော်ပြောရမှာပ
ါဘာကြောင့်တင်းပြကြပြမကောက်အွယ်နိုင်ရတာလဲအခြေအနေက
ဘာကြောင့်လဲဆိုတော့ဒီဘာသာရေးကိုခုတုံးလုပ်ပြီးတော့နိုင်ငံရေးအကျိုးအမြတ်လုပ်ချင်တဲ့လူတွေကအစိုးရကိုအကြက်တဲတွေးအောင်ဒီဘာသာတစ်ခုနဲ့တစ်ခုကအမုန်းတရားတွေဖြန့်ချီပြီးတော့ဒီလှုပ်ဆော်မှုတွေလုပ်နေတဲ့အတွက်အဲ့ဒါတွေကိုနှိမ်နှင်းမယ်ဆိုရင်လည်းပဲမလိုလားတဲ့ပြဿနာတွေရှိနိုင်တော့တချို့သိစရာတွေမှာအစိုးရအနေနဲ့သတိကြီးထားလုပ်နေကြတာကိုကျွန်တော်တွေ့ပါတယ်ဒါမှမဟုတ်အတိအပြည့်ချက်ပြတော့အကောက်ကိုမပေးနိုင်ဘူ
းဟုတ်ကဲ့အဲ့မှာတစ်ချက်ကျွန်တော်မေးချင်တာကမြန်မာနိုင်ငံဟာဗုဒ္ဓဘာသာအများစုရှိဖြစ်တဲ့ရှိတဲ့နိုင်ငံဖြစ်ပါတယ်တချိန်တည်းမှာပဲဒီလူနည်းစုဘာသာဝင်တွေလည်းအများကြီးရှိပါတယ်အဲ့တော့လူနည်းစုဘာသာဝင်တွေဘက်မှာဘက်ကအကာအွယ်ရောအစိုးရအနေနဲ့လွန်လောက်ပြီးနိုင်ရလား
ကျွန်တော်ခုနပြောတဲ့အချက်မှာပါသွားပါတယ်ပြည်သူဆိုရင်မပေးနိုင်ဘူးတကယ်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့တစ်ဖက်ထိုးနဲ့တိုက်ခဲ့မှုတွေရပေါ့နော်ကြောင်ပိတ်ခံရတာရှိတော့သူတို့ကာကွယ်ဘင်းလောက်မကာကွယ်နိုင်ဘူးလို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးလေးလိုက်ပါမှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကိုခုနောင်ဖိတ်ခေါ်ကြပါလေကိုခုနောင်ရေကျွန်တော်ခုနကမင်းနေတဲ့ဇာပဲထပ်မေးကြပါလေလူနည်းစုဘာသာဝင်တွေနဲ့ပတ်သက်ပြီးတော့အစိုးရရဲ့ကာကွယ်ပေးမှုလုံလောက်လောက်ရှိပါရဲ့လား
အဲကျွန်တော်တို့သတင်းတွေမှာလည်းအများကြီးမြင်ရတဲ့အတိုင်းပဲကျွန်တော်လူနည်းစုတွေကိုတော့အစိုးရအနေနဲ့သိပြီးတော့မှဆရာဦးသိန်းတန်းဦးပြောသလိုပေါ့လေသိပြီးကာကွယ်နိုင်တာမရှိဘူးလို့ကျွန်တော်တုံ့ပြန်ရရှိတယ်ဘာလို့ဆိုတော့ကျွန်တော်ကူတာဦးဗီတာမှာဆိုရင်တော်လေးဆူဆူဝါရှိတာပေါ့လေအာကောင်းမှုလုံးဗီနာလေးကစီဒီဗီနာလေးကပေါင်းဝင်တင်မှာရှိတယ်ဒီရခံခရိယာမိသားစုတွေကြတော့ရွှေ့ခိုင်းတာပေါ့လေမိုးပြင်းချိန်ကြီးမှာပေါ့နော်ဖျားဧရိယာဖြစ်လို့ဆိုပြီးအပြင်းတမရွှေ့ခိုင်းတာတွေရှိတယ်ဒါမှမဟုတ်အဲ့ပေါင်းဝင်အဲ့ဟိုကောင်းမှုလုံးနဲ့ဗီနာလေးမှာရှိနေတဲ့ဒီရှမ်းတို့ဗမာတို့ဘောရပါရဝင်တွေကြတော့မရွှေ့ခိုင်းဘူးခရိယာပါရဝင်တွေကြတော့ရွှေ့ခိုင်းတယ်ဆိုတော့ဟာဒီဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကအစိုးရအနေနဲ့ဒါကြီးကိုအညီအမျှအကာအကွယ်ပေးတယ်လို့ပြောဖို့ခက်တာပေါ့လေ
ဟုတ်ကဲ့အဲ့မှာကျွန်တော်တခုမေးချင်တာကလက်ရှိခုနကအညီအမျှမကာအကွယ်မပေးနိုင်တဲ့ခါမှာဦးသိန်းတန်းခုနထောက်ပြတယ်နိုင်ငံရေးပြောကားတွေပါတယ်တခြားလှုံ့ဆော်မှုတွေပါတယ်ဒီအခြေအနေကြောင့်လို့ထောက်ပြပါတယ်ဒီအခြေအနေကြောင့်တက်တက်ပဲလားအစိုးရကိုယ်တိုင်ကကိုဘာသာရေးလူနည်းစုဘာသာဝင်တွေကိုအကာအကွယ်ပေးရမယ်ဆိုတဲ့သူ့ရဲ့ will ပေါ့နော်သူ့ရဲ့စိတ်ဆန္ဒတကယ်ရှိတယ်လို့ယူဆပါလား
အဲ့ဒါကလည်းကျွန်တော်တို့အမြင်ကတော့ဟိုတစ်သိက်တစ်ပိုင်းတော့ရှိတယ်လို့တော့ယူဆတာပေါ့လေဒါပေမဲ့တကယ်ဖြည်းဖြည်းရောလုံနိုင်တာတော့မရှိဘူးလို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့မဘာသာကိုတရားမဝင်တင်းလို့ကြောင်ညာတာတွေတင်းမာတွေကျွန်တော်အများကြီးတွေ့ရတယ်ဒါပေမဲ့တကယ်ဥပဒေအရတကယ်လောက်လာတဲ့ခါမှာဖြည်းဖြည်းရောကင်တယ်ပြီးလုံနိုင်တာမရှိတဲ့ဟာတွေကျွန်တော်တော်တော်များတွေ့ရတာပေါ့လေအဲ့ဒါကိုကြည့်ချင်းအဖြစ်အစိုးရအနေနဲ့လည်းအတင်းပြတ်ပြည်ပြီးတော့အဲဒီလူကြီးများအကာအကွယ်ပြီးဖို့ကအခက်အခဲရှိတယ်လို့အဲတကယ်လုံနိုင်တဲ့အနေထားလဲမရှိဘူးလို့ပဲကျွန်တော်တို့သုံးသပ်ရရှိတာပေါ့
ဟုတ်ကဲ့တစ်ချိန်တည်းမှာပဲအစိုးရမှာကျွန်တော်တို့ပြောမယ်ဆိုရင်တာနာယီဝန်ကြီးဌာနဆိုတာရှိပါတယ်ခင်ဗျာအဲတာနာယီဝန်ကြီးဌာနရဲ့ဘာသာယုံကြည်ကိုးကွယ်မှုတွေအပေါ်မှာကန့်တွယ်မှုကရောညီတူမျှတူရှိပါရဲ့လား
အဲ့ဒါလည်းခဏပြောသလိုပေါ့လေကျွန်တော်တို့ဒေတာမာတွေတော့ဟိုညီတူရတူမရှိဘူးလို့ပဲကျွန်တော်တို့ယူဆရတာပေါ့လေအဲ့တော့လို့အထင်ရှားဆုံးဖြစ်တဲ့ဒီကောင်းမှုလုံဇီဒီဘေးနားလေးကခရီးအမိသားစုတွေကိုကြောင်းချွေခိုင်းတဲ့ကိစ္စတွေကတော်တော်ကြီးကိုဆူဆူဝါးဖြစ်တာပေါ့လေအဲ့တော့ကြည့်ချင်းအပြည့်ဒီအာတာနာယီဝန်ကြီးဌာနအနေနဲ့ခိတိရရောက်ဒီလူများလူကိုမလုပေးနိုင်ဘူးလို့ပဲအလီရခံနေလဲယူဆနေကြတာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥခွန်အောင်လဲခဏဒီလိုက်ပေါ်ပါနေပြပါခင်ဗျာကျွန်တော်ကိုရှိုင်းဖိတ်ခေါ်ကြပါလေကိုရှိုင်းခုနကမိကုံးမဲ့မိကြပါလေလူနေစုဘာသာဝင်နေနဲ့ပတ်သက်လို့အစိုးရရဲ့အကာအကွယ်ပေးမှုလုံလောက်ပါရဲ့လား
ဟုတ်ကဲ့ခင်ဗျာအဲဒီ penalty အစိုးရတက်လာပြီးရနောက်ပိုင်းမှာဒီလူနည်းစုဘာသာဝင်တွေကိုအကာအကွယ်ပေးနိုင်မှုကအတော်လေးကိုလျော့နယ်လာတာတွေ့ရတယ်။တချို့အခြေအနေတွေမှာဆိုရင်ကျွန်တော်တို့အရင်အစိုးရတွေလက်ထက်ကထက်ကိုပိုဆိုးလာတဲ့အနေအထားမျိုးတွေလည်းတွေ့ရတယ်ပေါ့နော်။အထူးသဖြင့်ဒီဘက်နောက်ပိုင်းမှာဆိုရင်ကျွန်တော်တို့ဒီခရစ်ဘာသာဝင်တွေရောအစ္စလာမ်ဘာသာဝင်တွေရောတော်တော်များများကြုံတွေ့နေရတာမျိုးတွေရှိတယ်ပေါ့လေ။ဆိုတော့ဟိုဒီအစိုးရအနေနဲ့ကအခုတကယ်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းပါတယ်နော်ဘာသာတရားတိုင်းကိုအားလုံးကိုဒီတန်းတူညီမျှအုပ်ချုပ်ရမယ်ဆိုတဲ့ဟာဒါပေမဲ့တကယ်မှာတော့လက်တွေ့မှာတော့မပြင်သုံးနိုင်ဘူးလို့မြင်ရပါတယ
်ဟုတ်ကဲ့ကိုရှိုင်းလေလိုက်မောင်ခဏနေပါကျွန်တော်ဦးသိန်းသန်းကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလိမ့်ဦးသိန်းသန်းခုနမြန်မာနိုင်ငံမှာဖွဲ့စည်းပုံကြီးကဒီလွတ်လပ်စွာယုံကြည်ကိုးကွယ်ပုဂံကိုအကောက်ရပေးမယ်ဆိုတဲ့ဟာပါပါတယ်အဲ့တော့တခုကျွန်တော်သိချင်တာကမြန်မာနိုင်ငံမှာရှိနေတဲ့ institution တွေပေါ့နော်ဒီနိုင်ငံတော်ရဲ့အဖွဲ့အစည်းတွေမှာတက်မလို့ပါဝင်ပေါ့ဒီအဖွဲ့အစည်းတွေ institution တွေမှာရောဒီဘာသာလွတ်လပ်စွာကိုးကွယ်ခွင့်ဆိုတဲ့ပတ်သက်လို့တံပိုးနဲ့ပတ်သက်လို့သူတို့ရဲ့သဘောထားမှုဘယ်လိုများတွေ့ရပါလဲ
ကျွန်တော်ကသူတို့ရဲ့ဟိုရက်ဒီချက်တော့မပြောနိုင်ပေါ့ဗျာမသိဘူးသူတို့ရဲ့ concept ပေါ့နော်ဒါပေမဲ့လောက်ကန်ဆိုင်တာတွေရပြောရရင်ကျလို့အမနာရန်ဇီဝရောဗမာပြည်တိုင်းမှာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းเนี่ยဒီနေ့အချိန်ထိကတော့နိုင်ငံတော်မှာဗုဒ္ဓဘာသာပထမတန်းစားဘာသာဖြစ်တယ်ကျန်တာလက်အောက်ခံလူမျိုးမှာဗမာကပထမတန်းစားလူမျိုးဖြစ်တယ်ကျန်တာလက်အောက်ခံဆိုတဲ့အနေထားပဲရှိနေသေးတယ်เนาะခုနကဟိုကိုစန်းကျော်တဲ့အထက်မှာတော့ဟိုကျွန်တော်ပြန်ပြောရရင်ဟိုကျွန်တော်သဘောမတူတာကတော့ဒီအစိုးရတစ်ချက်မှာမလို့ဒီဒီငယ်စုဘာသာတွေပေါ်မှာကာကွယ်ရကြော့တာလေဒါတော့မဟုတ်ဘူးပြဟိုကျွန်တော်တို့ဒီခေတ်ကာလအကျုံနဲ့ဂျူနဲ့1958ပထမဆေးအနာဘိမှုကြံတဲ့ဒီကစားအနာဘိမှုကစပြီးတော့လိုအပ်တဲ့အခါတိုင်းမှာဒီဘာသာရေးကိုခရိုးတစ်ခုကျူးစားခဲ့ကြတာအခုလက်ရှိအစိုးရအနေနဲ့တော့ဟိုတကယ်ချာချာပါပါဒီမိုကရေစီကိုဥတည်တဲ့အစိုးရတရားဖြစ်တော့သူတို့တက်နိုင်တော့ကာကွယ်တာတွေ့တယ်ဒါပေမဲ့သူတို့အကြံပြေတော်တော်ကြီးတယ်ဆိုတော့ဒီမှာ racist တွေကျွန်တော်တို့အဆုံးရောက်ပြီးအဲ့လိုဘာသာရေးလူမျိုးရေးမှိုင်းမုန်တီးမှုနဲ့ယက္ကနာဖန်တီးခြင်းနဲ့ပြီးတော့ဘူအားကောင်းလာတဲ့အတွက်အဲ့လိုဖြစ်သွားတာလေးကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ခင်ဗျကိုရှိုင်းဒါနဲ့ပတ်သက်လို့ဗာမားတုံ့ပြန်ဆွေးနွေးလို့ပါလေ
ဒီနော်ကအခုနောက်ဒီပြောထားတဲ့အထက်မှာအထူးသဖြင့်ပေါ့နော်ဟိုဥစားအဆက်တင်းတော့ပြောတယ်လို့ပြောမျိုးပေါ့ကျွန်တော်ကဒီ NLD ဆိုရစတက်လာကလေးကနေပြီးတော့မှသူ့ရဲ့ဒီဘိငင်းထဲမှာလဲပါတယ်တရားဥပဒေစိုးမိုးရေးဆိုတာဆိုတော့ဒီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးတာတကယ်ရှိမယ်ဆိုရင်ခုနဘာသာတရားတွေအားလုံးကိုလည်းအငြိအမြအုပ်ချုပ်နိုင်လိမ့်မယ်ဆိုတော့အခုချိန်ကြီးဒီတရားဥပဒေစိုးမိုးရေးကိုအထူးသဖြင့်ဒီအရှိကအစိုးရတွေထက်ဒီအစိုးရလက်ထက်မှာကကြတော့အထူးပို့ပြီးတော့အလေးပေးတယ်နောက်ဒီအစိုးရဒီဒီမိုကရေစီကိုကျင့်သုံးတဲ့အစိုးရဆိုပြီးတော့မှစလာကလေးကနေပြီးတော့မှတက်လာတဲ့အတွက်ကြောင့်မို့လို့ဒီအစိုးရလက်ထက်မှာပို့ပြီးတော့မှဟိုဘာသာတရားတွေအားလုံးကိုဂန်းတူညီမျှနော်လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ဒါမျိုးတွေကိုပို့ပြီးတော့မှစုဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့အမြင်တာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရော့ရှင်တွေကိုလှည့်ပေးကြပါလိမ့်ခင်ဗျာအရင်ဆုံးဦးနိုင်နိုင်ကိုနိုင်နိုင်ကြားပါလားခင်ဗျာကိုနိုင်နိုင်ဆွနေလို့ရပါတယ်တို့ပေါ့မင်းမြန်ကျင်လည်းမင်းမြန်လို့ရပါတယ်ဟုတ်ကဲ့
ကျွန်တော်တို့ကတော့ဘာသာတရားလွတ်လပ်စွာကိုးကွယ်ခွင့်မရှိသေးဘူးလို့ပဲပြောတယ်ဘာလို့ဆိုတော့
ခရစ်စမတ်ရောက်တိုင်းရောက်တိုင်းဆိုရင်တို့အများကြီးဒီတောက်ချက်ချင်းကလေးတွေတို့ရေမှာခံရတယ်ဥမာတို့တောင်းတဲ့ဟိုဝင်းတဲ့ခြေထဲမှာဆိုရင်ဈေးရှိဆိုရင်ဒီလမ်းကတို့ဆိုရင်ပါရရောဆီကလုံးကျော်ရှိပါခါတခါကြီးကွယ်ကွာဝလိုတိုင်းနေတားထားတဲ့ပိုင်းနေရှိတယ်တော့ဆမ်းဘုတ်တွေဖြုတ်ချခြင်းခံရတယ်သူကမကြသေးခင်တင်းနေကြပါတော့တခါအဲ့ဆမ်းဘုတ်ကြီးကိုဖြုတ်ချလို့ကျတော့လည်းတို့အားလုံးဘာမှမပြောဒီထဲမှာကြည့်နေပြီဒါမဲ့ပေပါဒီလမ်းဝင်ဖို့အတွက်ကျွန်များမြောင်အဲ့ကွာဘေးနားမှာဒီမှတ်တိုင်လေးတူဆိုင်တာအဲ့ဒါလေးဆိုင်ရလဲအများကြီးနောက်ဆက်ချင်နေပြီခဲတဲ့ပိုင်းနေအများကြီးရှိတယ်တို့အဲ့မှာကနေဒီရှိနေတယ
်ဟုတ်ကဲ့အဲ့ကိုနိုင်နိုင်ဘယ်နေမှာလဲခင်ဗျအ
ဲ့တော့ဒီဘာရှင်းလာမျိုးလေရှားခဲ့ပါလား
ဟုတ်ကဲ့အဲကျေးဇူးပါကိုနိုင်နိုင်ကျွန်တော်နောက်ထပ်သွားရှိတူဖိတ်ခေါ်ကြပါလိမ့်ဥညွန့်လှကနေဒါနိုင်ငံပါဥညွန့်လှဆွေးနွေးလို့ရပါတယ်မြင်များညင်မြင်များလို့ရပါတယ
်ဟုတ်ကဲ့ခင်ဗျအခုကကကျွန်တော်မြန်မာနိုင်ငံမှာသာသနာ့ဝင်ကြီးဌာနဆိုတာကမြန်မာနိုင်ငံမှာကိုးကွယ်တဲ့ဒီဗုဒ္ဓဘာသာအများစုကိုပဲကိုစားပြုပြီးတော့ဖွဲ့ထားတဲ့အဖွဲ့လို့ဖြစ်နေပါတယ်။ဒါကြောင့်မို့ကျွန်တော်တောင်းဆိုချင်တာကဒီလိုပေါ်လာတဲ့ပြဿနာတွေကိုတခြားဘာသာဝင်တွေလည်းကိုစားပြုတဲ့ဟာမျိုးပါစေချင်ပါတယ်။ဒီဘာသာရေးအစွန်းရောက်မှုတွေအဲ့ဒါမလိုလားတဲ့တိုင်းပြည်တွေမှာစုကူမှုတွေတိုင်းပြည်မတည်ငြိမ်လို့တဲ့ကိစ္စတွေကတနည်းအားဖြင့်အတူချုပ်ရှင်းရှင်းလေးပြောမယ်ဆိုရင်ပေါ့ဗျာ။ဒီအစိုးရကနေရောစေအုပ်စုရောပူးပေါင်းပါဝင်နေပြီးတော့ဆောင်ရွက်နေတဲ့အတွက်လုံခြုံစွာဖို့ခက်ခဲနေပါတယ်။နောက်တစ်ချက်ကအခုနအကူအညီတွေရသလားကာကွယ်မှုတွေပေးသလားဆိုရင်သူတို့မပေးနိုင်ပါဘူးပေးမဲ့လူတွေကောင်ကုလသမဂ္ဂအပါဝင်အိုချာတို့ဘာတို့ဒီကချင်ဒေသတွေမှာနှစ်နှစ်ကျော်နေပါပြီအကူအညီလည်းမရဘူးသွားလာခွင့်လည်းမရဘူးဒါကြီးကအင်တန်ဆိုးရတဲ့ကမ္ဘာမှာပုံရိပ်တွေဖြစ်ပါတယ်နော်တနည်းအားဖြင့်ဗုဒ္ဓဘာသာရဲ့ပုံရိပ်ကရှုအောင်တော်လိုက်နောက်ပိုင်းကာလဒီမှာဗုဒ္ဓဘာသာတန်ဃာတော်ဘာမှာထားရှိတဲ့လေးစားယုံကြည်မှုတွေနော်အခုလိုဖြစ်ပေါ်နေတဲ့ပြိပက္ခတွေပေါ်မှာနိုင်ငံတကာကဝေဖန်ပြီးတော့အကဲဆက်တဲ့ပြန်လဲတွေးအဲဒီအကဲဆက်ဆက်နဲ့ပြန်ပြီးတော့ပြောနေတဲ့စကားတွေကကိုယ့်ရဲ့လူ့အဖွဲ့အစည်းရဲ့မှာဒီလိုအနိုင်ကျင့်မှုတွေအကြမ်းဖက်မှုတွေမရှိစေဖို့ကြိုတင်တားမြစ်မှလာကိုယ့်ရဲ့နိုင်ငံရဲ့ဂုဏ်သိက္ခာလူမျိုးရဲ့ဂုဏ်သိက္ခာကိုပြန်ဆယ်နိုင်ပါလိမ့်မယ်လို့မြင်ပါတယ်မိုးကြိုးပြစ်တာကိုတစ်လက်နဲ့ကာနေလို့မရပါဘူးညှင်းနေလို့မရပါဘူးအမှန်တရားအတွက်ယက်တည်ပြီးတော့ပြည်သူတရားလုံးကလည်းမှားတာကိုမှန်တဲ့ဘက်ကနေယက်တည်ပြီးတော့ဖြေရှင်းခြင်းအပြင်အမှန်ကိုတွန်းပို့နိုင်ပါလိမ့်မယ်ထင်တယ်။အခုကနိုင်ငံတွင်းမှာအကြောက်တရားတွေနဲ့လွှမ်းမိုးနေတယ်။အခုနေဒီကစီမံကိန်းတွေနဲ့လုပ်နေတယ်လို့ပါကျွန်တော်တို့ပြောလို့ရတယ်။ဘာကြောင့်ဆိုတော့မွတ်စလင်ပြည်ရဲ့မွတ်စလင်ပြည်ကိုရန်လာမယ်၊ကိုရန်လာပြီးရင်တိုင်းသားတွေလည်းလာမှာပဲ။ဒါကစနစ်တကျဆောင်ရွက်နေတယ်။အဓိကအပြင်ခုနဦးသိန်းတောင်ပြောသလိုပဲနိုင်ငံကိုမတည်ငြိမ်အောင်လုပ်နေတဲ့အုပ်စုတွေရှိနေတယ်အရာကြီးရဲ့အုပ်စုတွေရှိနေတဲ့ဘာသာရေးအစွန်းရောက်တွေရှိနေတဲ့အဲ့အရာတွေကိုဥပဒေကြောင်ရတိတိယောက်ယောက်နဲ့နိုင်ငံကွယ်မပြေရှင်းဘူးဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ကတိတ်ကြီးလို့မကောင်းတော့ဘူးလို့ဖြစ်မယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးညလာဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်သရော့ရှင်တဦးရဲ့စာအုပ်လည်းဒီနေရာမှာဖတ်ချင်ပါတယ်သူကတော့ဥတင်ငွေပါသူပြောတာကတော့ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေအရလွတ်လပ်စွာကိုးကွယ်ခွင့်ရှိတယ်ဆိုပေမဲ့ဥပမာမျိုးဆောင်ဥပဒေကိုကြည့်မယ်ဆိုရင်ဘာသာကြားတွေကိုနှိမ့်ကွက်တဲ့ဥပဒေဖြစ်ပါတယ်တဲ့ဥပဒေတစ်ခုကိုကြည့်မယ်ဆိုရင်တရားမျှတမှုတာတူညီမျှမှုကောင်းတဲ့စိတ်စေတနာတွေနဲ့ဖျားတမ်းရမိပေမဲ့အဲ့ဒီမျိုးဆောင်ဥပဒေဟာအဲ့ဒီသုံးချက်စလုံးနဲ့မကိုက်ညီပါဘူးတဲ့ဒါဟာလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ကိုထိပါနေတာပါတဲ့ဒါပြင်းနဲ့တာဝန်ဥအောင်ကိုကပြည်ကျင်တယ်ဆိုတာယူယူမပြောဘဲနဲ့အစွန်းရောက်ဘာသာကြီးတစ်ခုကမိမ၄ယောက်ယူပြီးတော့ဗုဒ္ဓဘာသာပြောင်းလုံနေတယ်လို့ပြောဆိုလျှောက်ထားတာဟာလူနည်းစုအစ္စလမ်ဘာသာကိုယဉ်ညွတ်ဆိုတာပေါ်လွင်ပါတယ်တဲ့ဝန်ကြီးတူအနေနဲ့ဒီလိုပြောဆိုတာဟာလည်းဘာသာရေးလွတ်လပ်ခွင့်ကိုထိပါစေပါတယ်တဲ့ခရစ်ယာန်ဖျားကျောင်းဝင်းထဲမှာဗလီဝင်းထဲမှာဇီရီဝင်ပြီးတော့တဲတာကိုလည်းအစိုးရကဘာမှမလုပ်ပေးနိုင်တာကိုကြည့်လို့ရှိရင်အစိုးရကလူနည်းစုဘာသာဝင်တွေကိုအကောက်အွယ်မပေးဘူးဆိုတာသိတာပါတယ်ဆိုတော့ဥတင်ငွေကတုံးသက်ရေးသားထားပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဥတင်တန်းဦးကိုဖိတ်ခေါ်ချင်ပါတယ်ဥတင်တန်းဦးရဲ့အမြင်သိချင်ပါတယ်ခုနကဥညွတ်လှပြောတာကဥတင်ငွေပြောတဲ့အပေါ်မှာဟုတ်
တယ်ဗျာဟုတ်ကဲ့ဗျာဟိုကျွန်တော်တို့မြင်းနေရတဲ့အချက်တွေကတော့ဒီတရားဥပဒေစိုးမိုးမှုမရှိဘူးပေါ့နော်ဒီ majority tyranny ဆိုတော့လူများစုကဘိုးကြတဲ့အိစာမျိုးတွေရှိတယ်အခုအကဲဆက်တဲ့ကိစ္စမျိုးတွေမှာဘာသာရေးနဲ့ပတ်သက်လို့ဖြစ်ကြတဲ့ဖြစ်ကြပြကြတဲ့ကိစ္စကျွန်တော်တို့ရှင်းစရာတော်တော်ကောင်းတာတွေရှိပါတယ်ဟိုကျွန်တော်တို့ဒီတန်ဃာတော်အကောင့်တွေရှိပါတယ်တကယ်ဖရာဝေဒတန်ဃာတော်ဒီဖရာရဲ့အဆုံးမနဲ့နေတဲ့တန်ဃာတော်တွေအများကြီးရှိပါတယ်အဲ့ဒီကစုံယူနေတယ်ပါတာပေါ့ဗျာအဲ့ဒါတွေအနိုင်ထက်လုပ်တဲ့အခါကျတော့ဒီဖြစ်တဲ့ပြဿနာတွေအပေါ်မှာအစိုးရဘက်ကဒါဘယ်လိုဖြစ်တယ်ဆိုတော့ကျွန်တော်နားလည်တော့ကတော့ဟိုဒီစကပုံတိုင်းနဲ့ခွေးမရချင်းခွေးရှင်ကိုယဉ်ကြည့်ရတယ်ဆိုတော့ဒီလူတွေကခွေးရှင်ကိုပြည်တယ်ထင်တယ်ဆိုတာပြီးတော့ခွေးရှင်နဲ့တောင်မရရဲဘူးနဲ့ပြည်တယ်အလွတ်ပေးထားတဲ့အနေထားမျိုးပဲဖြစ်တယ်ဟိုလက်ခံချိန်နှံ့လောက်တဲ့အနေထားတော့မဟုတ်ဘူးလို့ပဲကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ခင်ဗျကျေးဇူးပါဦးသင်းတန်းကျွန်တော်ဥခွန်နာကိုလည်းဆက်တဲ့မိကြပါလေခုနကဦးညွလာပြောသွားတဲ့ထဲမှာချင်းပက်ကကိစ္စတွေလည်းပါလို့ဒါနဲ့ပတ်သက်ပြီးတော့ဥခွန်နာရဲ့အမြင်လည်းသိကြပါမယ်
အခုကသူတို့ပြောတာထက်သူတို့ပြောတာလည်းမှန်ပါလေနောက်တစ်ခါကသူတို့ပြောတာထက်ပုံပြီးဆိုးနေတဲ့အခြေအနေကျွန်တော်တို့ဒေတာဒီမှာတိုင်းနာဒေတာမှာပုံပြီးဖြစ်နေတာပေါ့လေကျွန်တော်ဒီမှာကမီဒီယာတွေကလည်းလက်လန်းမမီတဲ့ခါကျတော့တော်တော်လေးကိုဖြစ်နေတာပေါ့အဥပမာအနေနဲ့ပြောရမယ်ဆိုရင်ဒီတော်တော်များများလည်းသိကြမှာပါဒီကြောင့်မချမ်းဘောမှာရှိတဲ့ကြောင့်တကားပေါ့ဗျာကြောင့်တကားဟာတကယ်တော့ရှင်းဟောင်းအမွေနဲ့ပစ္စည်းအဖြစ်ဒေတာခံနေရနေပြီးတော့တတ်မှတ်ခဲ့ကြတာပေါ့အဲ့ဒါကြီးကိုလွန်ခဲ့တဲ့အစိုးရတက်တန်းမှာဘုဂဗလာတစ်ခုထဲပဲအတွက်လုံလုံလုတ်ပြီးတော့မှသူကအမောက်တွေတတ်တယ်နောက်တစ်ခုကဈေးကြီးကြီးတဲတယ်တဲပြီးတော့မှလုတ်ကြတဲ့ခါကျတော့ဒေတာခံနေရဲ့စိတ်ထဲမှာဒီအစိုးရအနေနဲ့ဟာဘာသာတစ်ခုတည်းကိုပဲပို့ပြီးအလေးစားပြီးတော့မှဘက်လိုက်ပြီးတော့မှလုံနေတယ်ဆိုပြီးတော့မှအမြင်နေရှိနေတာပေါ့အဲ့ဒီကိစ္စတွေကလည်းမီဒီယာတွေမှာတော့တိတ်ပြီးတကယ်တမ်းမဖြစ်ဘူးပေါ့နော်ဆိုတော့ခဏတော့ဟိုလူကြီးဆွေးနွေးတဲ့ဥစ္စာတော့တိတ်မှန်ပါတယ်လို့ကျွန်တော်တိုင်းနာဒေတာမှာပို့ပြီးတော့မှဖြစ်နေတာပေါ့လေလူမတိသူမတိနဲ့ဖြစ်နေတဲ့ကိစ္စတွေကလည်းအများကြီးရှိနေတယ်ဆိုတာလေဆွေးနွေးလို့ပါပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှစ်တူဖိတ်ခေါ်လို့ပါတယ်ကိုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒီလူလတ်စွာကိုကိုကွန်းလာတော့မြန်မာပြည်မှာတော့တကယ်လို့တော့ဓာတ်လူခွင့်ရစ်ဖြစ်ပေါ်တော့တိတ်ကိုမလွယ်ဘူးဗျာနော်နောက်လည်းရှိမှာမဟုတ်ဘူးခုလည်းရှိမှာမဟုတ်ဘူးဗျာဘာဖြစ်လဲဆိုရင်တော့ကျွန်တော်မြန်မာပြည်မှာတော့ဖုန်းကြောင်းတောင်ဆောက်မယ်ဆိုရင်တော့သူတို့ကအဲ့စာတင်လိုက်တော့လွယ်လွယ်လေးပဲကြလာပါတယ်ခင်ဗျာတကယ်လို့နော်ပလီတင်မယ်နောက်ချက်တွေတင်မယ်ဆိုရင်တော့နှစ်ပေါင်းများစွာတင်လို့လည်းမကြလာပါဘူးဗျာနော်တကယ်လို့များငွေထိုးလက်ထိုးတာများလို့ရှိရင်နော်တို့ကတော့ဖိဆောက်တော့များအဓိကတော့ပလီပေါ့ဗျာနော်ပလီကငွေထိုးနိုင်တယ်သူတို့နော်ဆောက်ခွင့်ပေးတယ်အဲ့လိုမျိုးပုံစံမျိုးနဲ့သူတို့လှုပ်ဆောင်တာကျွန်တော်သိရပါတယ်ခေါင်းဗျာတကယ်လို့များချက်တယ်ဆိုရင်တော့နှစ်ပေါင်းများစွာကြာတယ်ဒီတိုင်၄-၅တိုင်အနေနဲ့တော့ဒီတိုင်အခုပြန်ကြည့်တယ်ဒီတိုင်ကဒီတိုင်ပါပဲခေါင်းဗျာကျွန်တော်တို့သိမြင်နေရပါတယ်ဒါကြောင့်မို့လှုပ်လှက်စွာကိုယ်ကိုယ်ကတော့မြန်မာပြည်မှာတော့ရောက်တော့တိတ်မလွယ်လာဘူးလို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရှင်တူရဲ့ပေးစာလေးတစ်ခါလေးဖတ်ချင်ပါတယ်သူကတော့ဒေါ်အီမူရန်ကုန်မြို့ရတယ်လွတ်လပ်တဲ့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ရှိပါတယ်တဲ့ဥပဒေကလည်းအကာအကွယ်ပေးထားပါတယ်တဲ့ဒါပေမဲ့ဥပဒေကိုလိုက်နာကျင့်သုံးရတာကမြန်မာနိုင်ငံမှာနေထိုင်ကြတဲ့လူအဖွဲ့အစည်းတွေနိုင်ငံသားတွေဖြစ်ပါတယ်တဲ့လူအဖွဲ့အစည်းတွင်ကိုယ်ွယ်ရာမတူသူများကြားခွဲခြားတဲ့အမြင်ဆောင်တဲ့အကျင့်လေးများဟာနှစ်တော်ကြာတွေးထုတ်မှုများတွေအကြားမှာတိုးပွားလာနေတာကိုဝန်ထဲဘွယ်တွေ့ရပါတယ်တဲ့ဒါကိုမျိုးဆက်သစ်လူငယ်တွေကြားဟန်တာရှော့ချနိုင်မှုအတွက်အစိုးရအခြေခံပညာစာသင်ကျောင်းပညာရေးမှာတည်ုံညွှန်းတန်းတွေနဲ့နေ့စဉ်အလေးအကျင့်များမှစတင်ပြီးတော့ပြင်ပြောင်းလဲဖို့လိုနေတယ်လို့မြင်ပါတယ်တဲ့ဒါကဒေါ်အေးမိုးရဲ့အမြင်မှာကျွန်တော်ကိုရှိုင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်ကိုရှိုင်းကလည်းဘာသာပေါင်းစုံချစ်ကြည်လို့နေတဲ့အခါကျတော့အဲ့တော့ဒီဘာသာပေါင်းစုံတင့်မြတ်ရင်နဲ့ပတ်သက်လို့အစိုးရဖြစ်စီလူမှုဖွဲ့စည်းတွေရဲ့ဖြစ်စီဆောင်ရွက်ချက်တွေခုနပညာပေးရဲ့ကိစ္စကအစပေါ့တကယ်ဟိုတက်တက်ကြွကြွလုံနိုင်တဲ့အနေထားမှာရှိပါရဲ့လား
ဟုတ်ကဲ့ဒီဘာသာပေါင်းစုံချစ်ကြည်ရင်းနှီးရေးနဲ့ဒီတင့်မြတ်ရေးအတွက်ကိုကျွန်တော်တို့လုပ်နေတဲ့ပရိုဂရမ်တွေအများကြီးရှိပါတယ်ဒီမြန်မာတနိုင်ငံလုံးမှာကိုကျွန်တော်တို့လည်းဆက်ဆက်ပြီးလုပ်နေတာလေးရှိတယ်နောက်ဒီဖက်လူအဖွဲ့အစည်းတော်တော်များများကလည်းအခုဒီဘက်နောက်ပိုင်းမှာဆိုရင်ပို့ပြီးတော့မှတင်ပေးပြီးလုပ်လာတာရှိတယ်ဒါပေမဲ့တခုကကျွန်တော်တို့ကဟိုအားမရတဲ့အပိုင်းလေးတွေတွေ့ရပေါ့နော်တကယ်တကယ်ကိုလုပ်နေတဲ့ဟိုပရိုဂရမ်တွေကများနေပြီးတော့မှသူ့ရဲ့ရလဒ်တွေကလုံးဝအမရနိုင်တဲ့အနေအထားမျိုးမှာတွေ့ရဲအဲ့ဒီဟာကလည်းခုနကပြောလိုမျိုးဒီစုံကျူးတွေရဲ့လှုပ်ရှားမှုတွေတက်လာတိုင်းတက်လာတိုင်းမှာကျွန်တော်တို့အစအနေပြန်ပြန်ဆရတဲ့ပုံစံမျိုးတွေလည်းတွားတွေ့နေရတယ်ပေါ့နောက်အစိုးရကိုယ်တိုင်ကလည်းဒီဘာသာပေါင်းစုံအဖွဲ့ကိုဖွဲ့ပြီးတော့မှလှုပ်ရှားနေတာလည်းတွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ရှင်းတဲ့လောက်ကိုတော့ခကြီးမရောက်နိုင်ဘူးပေါ့နော်အဲ့ဒါလေးတော့ရှိနေပါတယ်
ဟုတ်ကဲ့ခုနကဒေါ်ရီမူပြောသွားသလိုမြန်မာနိုင်ငံပြောသွားသလိုဆိုတာသူထောက်ပြတာရောပညာရေးမှာစပြီးတော့ပြင်သစ်တယ်ပေါ့နော်မြန်မာနိုင်ငံအခြေခံမှာရှိနေတဲ့ဒီပညာရေးအတီထားမှာရောဒီလိုလူမှုအဖွဲ့အစည်းမှာမတူညီတဲ့အပေါ်မှာအမြင်ဆောင်တဲ့အကျင့်တွေတွေးထုတ်မှုတွေများရှိနေလို့လားပညာရေးနဲ့ပတ်သက်လို့ရောဘယ်လိုများသုံးသပ်ချင်ပါလဲ
ဟုတ်ကဲ့ပညာရေးနဲ့ပတ်သက်လို့ကတော့အခုကြားထဲမှာဆိုရင်ကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်လောက်အရင်ကတော့ဆိုရင်ကျွန်တော်ဒီတင်ယိုးညွန်းနှန်းထဲမှာဘာသာတရားလေးခုစလုံးအကြောင်းကိုထည့်ဖို့ဆိုပြီးတော့မှစ조사ခဲ့ကြရတယ်ဒါပေမဲ့အဲ့ဒီထဲမှာဒီအစ္စလာမ်ဘာသာအကြောင်းပါတဲ့အခါကျတော့ကံကွက်တာတွေပါအများကြီးပဲပေါ်လာခဲ့တယ်ပေါ့နော်တကယ်တကယ်ဆိုရင်တော့ကျွန်တော်တို့ကဒီပညာရေးမှာအခြေခံကနေစပြီးတော့ကလေးတွေကိုဘာသာတရားတစ်ခုချင်းစီရဲ့အကြောင်းကိုကျွန်တော်တို့ကဒါသင်ပေးတင်တယ်နောက်ပြီးတော့တဲ့အခါကျတော့ဒီကလေးတွေကိုဘာသာဘောင်းစုံရဲ့ knowledge ပေါ့အသိပညာတွေကိုငယ်ငယ်လေးကလေးကနေထည့်ပေးထားမယ်ဆိုရင်ကျွန်တော်တို့ဒီလိုပြဿနာတွေကဘယ်လိုမှဖြစ်လာကြမရှိဘူးပေါ့နော်နောက်ထပ်တစ်ခုက
ကျွန်တော်တို့ဒီအစိုးရစာတင်ကျောင်းနေမှာကကျောင်းတိုင်းကျောင်းတိုင်းမှာတော့ဖျားရှိခိုးတဲ့အချိန်ရှိတယ်။အဲ့လိုဖျားရှိခိုးတဲ့အချိန်ရှိတဲ့အခါမျိုးကြတော့ဗုဒ္ဓဘာသာဝင်ဖျားရှိခိုးကျန်တဲ့သူတွေကြတော့ဒီတိုင်းခံနေ။နောက်အဲ့ဒီမှာမှဟိုတချို့ကလေးတွေဆိုရင်ဗုဒ္ဓဘာသာဝင်မဟုတ်တဲ့ကလေးတွေကအဲ့ဒီမှာများဟိုတခုခုဆိုရင်အပြစ်ပေးခံရတာဒါကျွန်တော်တို့ကိုယ်တိုင်လည်းခံခဲ့ရတယ်ငယ်ငယ်တုန်းကဆိုရင်တရားထိုင်တဲ့အချိန်မျိုးဖျားရှိခိုးတဲ့အချိန်မျိုးမှဆိုရင်ဟိုတချို့ကလေးတွေကဒီတိုင်းမထိုင်နိုင်အပြစ်မှာထွက်ပြီးတော့ပြစ်ဒဏ်ပေးခံရတာလို့ဒါမျိုးတွေဆိုရင်ကျွန်တော်တို့နောက်ပိုင်းမှာဒါတွေကကြောင်းလဲရမယ့်ကိစ္စတွေပေါ့နော်အဲ့ဒါတွေကလည်းကျွန်တော်တို့ဒီပညာရေးမှာအခြေခံအနေစပြီးတော့လုပ်ရမယ့်ကိစ္စတွေပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးဦးသိန်းတန်းဦးကိုမေးချင်ပါတယ်ခင်ဗျာဒါကတော့ခုနကတော့ပညာရေးကိစ္စပေါ့ကျွန်တော်အပေါ်ပိုင်းကိုမေးချင်ပါတယ်အဓိကမြန်မာနိုင်ငံဟာဗုဒ္ဓဘာသာအများစုဆိုပေမဲ့ဗုဒ္ဓဘာသာဟာနိုင်ငံတော်ဘာသာမဟုတ်ပါဘူးတော်များနိုင်ငံတော်ဘာသာလို့ပြောနေကြပါတယ်အဲ့တော့ဒါပေမဲ့တစ်ဖက်မှာအရင်စစ်ဆိုးရကာလတွေတည်းကအခုအဆိုးရကာလတွေအထိပါသူရဲ့လှုပ်ရှားမှုတွေကြည့်မယ်ဆိုလို့ရှိရင်ဖျားတဲတာဗုဒ္ဓဘာသာလှုပ်ရှားမှုတွေလှုပ်တာဒီပေါ်မှာဥဆောင်ပြီးတော့လှုပ်တာတွေများပါတယ်အဲ့တော့ဒီအခြေအနေကတခြားလူနည်းစုဘာသာဝင်တွေအတွက်အထင်လွဲစရာဖြစ်မနေဘူးလားဒါကိုတစုံတရာပြောင်းဖို့မြင်တဲ့လူတော့မမြင်ဘူးလားဦးသိန်းသိန်းကအမြင်သိကြပါလ
ားဟုတ်ကဲ့ဗျာခုနပြောလို့ကျွန်တော်တို့နိုင်ငံဘာသာတော့မဟုတ်ပါဘူးဒါဒီညာစီကူကိုတဲ့ဘာသာဆိုတော့အုပ်ဆိုးတဲ့လူကလူထုအများကြီးရထောက်ခံမှုရဖို့လိုအပ်တာပေါ့လိုအပ်တဲ့အတွက်လူများစုလိုအပ်ချက်ကိုလိုက်ဆောင်ရွက်တာပေါ့နော်အဲ့လိုဆောင်တဲ့အခါမှာဒါဆောင်ရည်တဲ့ဒီစပါပဲဒါကြာတယ်ပြည်သူများကုရတဲ့ကျွန်တော်တို့ဒါဟုတ်ကဲ့ဆောင်တဲ့တစ်ဖက်မှာလည်းပဲကျွန်တော်တို့ကရင်ကျေးတဲ့အတိုင်းကြီးဖြစ်တဲ့အခါကျတော့ဒန်းတူမှုရှိရမယ်ဘာသာရေးပြိနေချက်မှုမရှိရဘူးဆိုတော့ကျန်တာတွေကိုလည်းခွင့်ပြုတင်တာပေါ့ဗျာအဲ့တော့ခွင့်ပြုတင်တယ်သူတို့တော်လည်းဆောင်ရွက်ပေးတင်တယ်ပေါ့ဗျာအဲ့လိုအနေအထားမျိုးတွေရှိတယ်အဲ့တော့အဲ့ဒါမျိုးကဆောင်ရွက်တင်တယ်ဒါပေမဲ့ကျွန်တော်ကအချုပ်ချုပ်ပြောမှာဆိုလို့ပြောရရင်တော့ပညာရေးကအဓိကပဲဗျာပညာရေးကအမောဒီယာတွေဆွဲပြီးတော့ဘာသာရေးနဲ့တခုလူမျိုးတစ်မျိုးနဲ့တစ်မျိုးလူတန်းစားတွေကိုရင်းရင်းကျေးကျေးချစ်ချစ်ပင်နေအတူတူနေနိုင်ဆိုတော့ပညာမျိုးပညာရေးစနစ်မျိုးကိုပြီးဆောက်ပေးတင်တယ်လို့ကျွန်တော်အချက်ပြောပြတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life အစီအစဉ်ချိန်စစ်တော့လို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ရှင်နေကြီးဦးသိန်းတန်းဦးဦးခွန်နောင်ကိုရှိုင်းနဲ့ကျန်တဲ့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life အစီအစဉ်ဒီမှာပဲကျွန်တော်ဝင်ပြပါခင်ဗျာ
သားညွန်ဆွေးနွေးတင်ဆက်တဲ့အင်္ဂါညဒိုင်ရီလိုင်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။အခုတော့အစီအစဉ်လေးအဆုံးမသတ်ခင်မှာဒီကနေ့အတွက်သတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးပါအောင်ရှင်။
ပြင်သစ်နိုင်ငံမှာလောင်စာခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုအစိုးရကဆိုင်းငံ့ထားလိုက်ပါတယ်။2019ဇန်နဝါရီတရက်နေ့ကစပြီးတော့ကောက်ခံဖို့စီစဉ်ထားတဲ့လောင်စာခွန်တွေကို6လဆိုင်းထားမယ်လို့ဝန်ကြီးချုပ် Edward Philip ကဒီကနေ့ရုပ်သံပေါ်ကနေပြီးတော့ကြေညာခဲ့တာပါ။နိုင်ငံစည်းလုံးမှုပြက်ပြားရလအောင်အန္တရာယ်ကြုံနေတာကဘယ်အခွန်ကောက်ခံမှုမျိုးနဲ့မှမတန်ဘူးလို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အခွန်ကြီးမြင့်လာကြောင်းမှုကြောင့်ဒီဈေးတွေတက်ပြီးတော့နောက်ဆက်တွဲကုန်စည်နှုန်းတွေတက်နေတာကိုမချေနှက်လို့ပါရီမြို့တော်အပါအဝင်ပြင်သစ်နိုင်ငံမြို့တွေမှာဆန္ဒပြပွဲတွေဖြစ်နေတာသတင်းသုံးပတ်ရှိနေချိန်မှာအခုလိုအစိုးရကကြေညာလိုက်တာဖြစ်ပါတယ်။အမေရိကန်လွှတ်တော်အဆောက်အဦပင်မခမ်းမဆောင်ကြီးမှထားရှိတဲ့သမ္မတဟောင်း George H.W. Bush ရဲ့ရုပ်အလောင်းကိုပြည်သူတွေတန်းစီကာရဝပြုနေကြပါတယ်။နိုင်ငံတော်ကက်သီဒရယ်ဘုရားရှိခိုးကျောင်းမှာဒီဗုဒ္ဓဟူးနေ့ကျင်းပမယ့်နိုင်ငံတော်ဇာပနာအခမ်းအနားမတိုင်ခင်မှာသမ္မတဟောင်းရဲ့ရုပ်အလောင်းကိုပြည်သူတွေကာရဝပြုနိုင်ဖို့အတွက်လွှတ်တော်ခမ်းမကြီးမှဗုဒ္ဓဟူးနေ့မနေ့အထိထားရှိမှာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီ G20 ထိပ်သီးစည်းဝေးပွဲအတွင်းဒီဇင်ဘာ1ရက်နေ့ကတီးခြားဆွေးနွေးမှုမှာနောက်ထပ်ကုန်သွယ်ခွင့်တွေချမှတ်တာကိုရပ်ထားဖို့သဘောတူခဲ့တယ်ဆိုတာကိုတရုတ်အစိုးရဘက်ကလည်းအတည်ပြုလိုက်ပါတယ်။နှစ်နိုင်ငံကြားတင်ပို့နေတဲ့ကုန်ပစ္စည်းတွေအပေါ်ရပ်ပေါင်း90ကုန်သွယ်ခွင့်မကောက်ဖို့ခေါင်းဆောင်နှစ်ယောက်ဆွေးနွေးပြီးသဘောတူခဲ့တယ်လို့အမေရိကန်အစိုးရဘက်ကပြောနေပေမဲ့ဒီကိစ္စကိုတရုတ်ဘက်ကဒီကနေ့မှအတည်ပြုတာဖြစ်ပါတယ်။ရိုဟင်ဂျာတွေလို့ယူဆရတဲ့အမျိုးသားအယောက်20ပါးတဲ့ဆက်လီတစီအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကိုဒီကနေ့ဆက်ရောက်လာတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေလို့ဆိုသူတွေဟာကူအာလာအိုင်ဒါမြို့ကိုရောက်လာတာဖြစ်ပြီးတော့သူတို့ကိုအစားအသောက်တွေပေးထားတယ်လို့အရှိအာချေးပြည်နယ်ကတဘာဝဘေးနံလျှော့ချရေးအေဂျင်စီကပြောပါရယ်မလေးရှားသွားဖို့ကြိုးစားသူတွေဘယ်လိုကြောင့်အင်ဒိုနီးရှားကိုရောက်လာတယ်လဲဆိုတာကိုတော့တဲတဲကွဲကွဲမသိရသေးဘူးလို့ဒေသခံအကြီးအကဲကပြောပါရယ်ရှင်
သတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးခဲ့တာပါ ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volari ဖြစ်ပါတယ်။ VOA American တန်ညပဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line to meter 1925နဲ့32တို့ကနေအတံလွှင့်ပေးခဲ့တာပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.